Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ပြည်နှစ်နိုဝင်ဘာလ4ရက်ဗုဒ္ဓဟူးညပဲ့ VOA စီစဉ်တွေကိုဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိမ်းနဲ့ကိုဝင်းမင်းတို့ပြောပြပါမယ်အမေရိကန်ပြည်တော်စုမှာရွေးကောက်ပွဲရလဒ်တွေကိုရည်တွယ်နေဆဲဖြစ်ပြီးနောက်4နှစ်အတွက်ဘယ်သူသမ္မတဖြစ်လာမလဲဆိုတာမရေမယာရှိနေဆဲပါကိုရိုနာဗိုင်းရပ်စ်ကပေးကြောင်းစားရိတ်ကနေဂျူတင်မဲပေးခဲ့ကြတဲ့မဲတွေကိုပြည်내အတော်များများမှာရည်တွက်နေဆဲဖြစ်တာကြောင့်လဲရလက်ကိုခံမှန်းမှုခက်နေတာပါမဲရည်တွက်နေဆဲပြည်내အများစုမှာလက်တလောထွက်လာပြီးတဲ့နောက်ရလက်တွေအရသမ္မတထရမ့်ကဦးဆောင်နေပေမဲ့လို့မရည်တွက်ရသေးတဲ့မဲတွေအများအပြားကျန်နေပါသေးတယ်အဲ့ဒီမဲတွေကပြိုင်ဘက်ဂျိုးဘိုင်ဒန်ကိုထောက်ခံမဲတွေဖြစ်လာနိုင်ပွဲလည်းရှိနေတာပါဒီလိုမတည်ကြမှုတွေရှိနေချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကဗိုလ်ဒူးနေအစောပိုင်းသမ္မတအင်ဂျီတော်မှာသတင်းစာရှင်းလင်းပွဲလုပ်ပြီးသူအနိုင်ရမှာတည်ကြတယ်လို့ပြောခဲ့တယ်လို့မဲရီတွက်နေတာတွေရပ်ပစ်လိုက်ဖို့တရားဝန်ချုပ်ကတောင်းဆိုမယ်လို့ပြောပါတယ်အခုကနိုင်ငံအတွက်တကယ်မတမောင်မှုကြီးတစ်ခုလို့ဖြစ်နေပြီလို့သမ္မတထရမ့်ကမဲရီဆက်ပြီးရည်တွက်နေသေးတဲ့အခြေအနေကိုကန့်ကွက်ပြောကြားရင်းတကယ်တမ်းပြောရရင်ကျွန်တော်အနိုင်ရပြီးသားဖြစ်နေပြီလို့ဆက်ပြောသွားခဲ့ပါတယ်အင်ဂျီတော်ကနေသမ္မတထရမ့်အဲ့လိုမပြောခင်အစောပိုင်းအချိန်မှာဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကသူ့အပေါ်ထောက်ခံသူတွေကိုသူနေထိုင်တဲ့ဒလဝဲပြည်နယ်ဝင်းမင်တန်မြို့ကနေမိန့်ခွန်းပြောခဲ့ပါတယ်။ယုံကြည်စိတ်ဆက်မွေးကြပါ။ကျွန်တော်တို့အနိုင်ရမှာပါ။ကျေးဇူးတင်ပါတယ်လို့မစ္စတာဘိုင်ဒန်ကပြောပါတယ်။အနိုင်အရှုံးဆုံးဖြစ်ရမှာရေးပါတဲ့အဓိကပြည်နယ်တွေမှာမဲရည်တွက်တာမပြီးသေးသလိုလက်တလုံးမှာတော့အဲ့ဒီပြည်နယ်အများစုမှာဒေါ်နယ်ထရမ့်ကဦးဆောင်နေပေမဲ့မဲရည်အားလုံးရည်တွက်ပြီးချိန်အထိစိတ်ရှိရှိစောင့်ကြဖို့နောက်ဆုံးရလဒ်ကသူသာနိုင်မှာဖြစ်တယ်ဆိုပြီးမစ္စတာဘိုင်ဒန်ကပြောသွားပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲနဲ့တူကျင်းပတဲ့ကွန်ဂရက်လွှတ်တော်ရွေးကောက်ပွဲတွေမှာအောက်လွှတ်တော်ကိုဒီမိုကရက်တွေကလူများစုနဲ့ဆက်ထိန်းထားနိုင်မယ့်အလားအလာရှိနေပြီးအထက်လွှတ်တော်ကိုထိချုပ်နိုင်ဖို့မျှော်လင့်ချက်ကတော့မှေ့မိနေပါတယ်။အကြိမ်နဲ့ပြန်ရတဲ့အထက်လွှတ်တော်နေရာတော်များမှာလက်ရှိ Republican အထက်လွှတ်တော်အမတ်တွေကပြန်ပက်ဒီမိုကရက်အမတ်လောင်းတွေကိုအနိုင်ရနေတာပါ။ဒီလိုနိုင်ရတဲ့အထက်မှာအထက်လွှတ်တော် Republican ခေါင်းဆောင် Kentucky ပြည်နယ်အထက်လွှတ်တော်အမတ် Mitch McConnell လည်းပါဝင်ပါတယ်။အထက်လွှတ်တော်အမတ်အရေအတွက်တရားရဲမှာ35နေရာအတွက်ရှင်ပြန်ကြရတာဖြစ်ပြီးအဲ့ဒီအထက်မှာ9နေရာကအကြိတ်နဲ့ပြန်ရတဲ့နေရာတွေပါအခုရွေးကောက်ပွဲမတိုင်မီအထိကတော့အထက်လွှတ်တော်မှာ Republican အမတ်53ဦးဒီမိုကရက်48ဦးနဲ့ Republican ဘက်ကအများစုလွှမ်းမိုးထားတာပါသမ္မတရွေးကောက်ပွဲအနိုင်ရသူကအကောင့်အဖော်လှုပ်ဆောင်ကြင်တာတွေကိုလုပ်နိုင်ဖို့အတွက်သူ့ရဲ့ပါတီကအထက်လွှတ်တော်ကိုထိန်းချုပ်နိုင်ဖို့လိုပါတယ်အရာဝန်ချုပ်တရားသူကြီးတွေဖက်ဒရယ်တရားသူကြီးတွေကိုခန္ဓာဖို့ကိုလည်းအထက်လွှတ်တော်မှလူများစုရထားတဲ့ပါတီကပဲအဆုံးဖြတ်ပေးတာဖြစ်ပါတယ်။အင်္ဂါနေ့အမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြည်ပနိုင်ငံတချို့ကမမမကန်သတင်းတွေဖြန့်ပြီးတော့ဝင်နှောက်ဖို့ကြိုးစားတာတွေရှိခဲ့ပေမဲ့ကာကွယ်နိုင်ခဲ့တယ်လို့အမေရိကန်လူမျိုးရင်းနဲ့ထောက်လှမ်းရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ရွေးကောက်ပွဲကိုဝင်နှောက်ဖို့ကြိုးစားတဲ့လူရဲတွေကြောင့်ထိခိုက်မှုတွေဖြစ်မလာခင်မှာထိတိယောက်ယောက်တားဆီးနိုင်ခဲ့တယ်လို့အမေရိကန်စိုက်ဘာလုံခြုံရေးကုလမှုဌာနချုပ်အကြီးအကဲဘူဂျိုကြီးပေါ်နာကဆုနဲ့ကပြောပါတယ်ကျွန်တော်တို့ရွေးကောက်ပွဲတွေမှာရံဘက်တွေကဝင်ပြီးမနှောက်ရှက်နိုင်အောင်လွန်ခဲ့တဲ့သတင်းပတ်တွေနဲ့လာရီအတွင်းလှုပ်ဆောင်ခဲ့တာတွေအပေါ်ကျွန်တော်အခိုင်အမာယုံကြည်စိတ်ချပါတယ်လို့ဘူဂျိုကြီးနာကဆုနဲ့ကအင်္ဂါနေ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်သူဟာအမေရိကန်လုံခြုံရေးအေဂျင်စီ NSA ရဲ့ညွှန်ကြားရေးမှူးလည်းဖြစ်ပါတယ်ကျွန်တော်တို့ရဲ့ဒီမိုကရေစီနည်းကြလုပ်ငန်းစဉ်တွေကိုချိန်ချောက်လာတယ်ဆိုရင်ကျွန်တော်တို့ကလည်းဒန်းတူတုံ့ပြန်မှာပါလို့နာကဆုနဲ့ကဆိုပြီးအနာဂတ်မှာတိုက်ခိုက်မှုတွေရှိလာမယ်ဆိုရင်လည်းအပြင်းထန်တုံ့ပြန်ခံရမှာပဲလို့ပြောပါတယ်ကျွန်တော်တို့လုပ်ငန်းကအနိုမာလ3ရက်နေမှာအဆုံးသတ်သွားမှာမဟုတ်ပါဘူး။ဝင်နှောက်ဖို့ကြိုးစားတဲ့ဘယ်နိုင်ငံကိုပဲဖြစ်ဖြစ်ဘယ်သူကိုပဲဖြစ်ဖြစ်ကျွန်တော်တို့တုံ့ပြန်သွားမှာပါလို့ဗိုလ်ချုပ်ကြီးနာဂါဆွန်းနဲ့ကပြောပါတယ်။အမေရိကန်ရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲပြီးကာလမှာဝင်နှောက်ဖို့ကြိုးစားတဲ့နိုင်ငံတွေဟာရုရှား၊အီရန်နဲ့တရုတ်တို့သာမဟုတ်ဘူးလို့တံပြန်ထောက်လွှမ်းရေးတာဝန်ရှိသူတွေကပြောထားပါတယ်။အမေရိကန်မှာမိတ်တွေဖြစ်တဲ့ဆော်ဒီအာရေဗျနဲ့တူရကီလိုရံဘက်တွေဖြစ်တဲ့ကျူးဘားနဲ့ဗင်နီဇွဲလာတို့လိုနိုင်ငံတွေအပါအဝင်နိုင်ငံ30လောက်တိရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ရွေးကောက်ပွဲနေ့မတိုင်ခင်မှာဆိုရမှုတွေရှိခဲ့ကြပေမဲ့အင်္ဂါနေ့မဲပေးပွဲတွေကတော့အများအပြားချောချောမွေ့မွေ့ရှိခဲ့ပါတယ်။မဲဆန္ဒရှင်တွေကိုနှောက်ယှက်ဟန်တာတဲ့သတင်းတချို့ထွက်ခဲ့ပြီးမဲ့ကြီးကြီးမားမားရုံးဝင်းဆန်ခတ်ဖြစ်တာမျိုးမရှိခဲ့ဘူးလို့ဥပဒေစိုးမိုးရေးတာဝန်ရှိသူတွေနဲ့ရွေးကောက်ပွဲဆိုင်ရာတက်ကြွလှူရှားသူတွေကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်တို့အကြားပြိုင်ဆိုင်မှုပြင်းထန်လာတာနဲ့အမျှပြည်မငြိမ်ဖြစ်လာနိုင်ခြင်းနဲ့ရုံးဝင်းဆန်ခတ်ဖြစ်လာနိုင်ခြင်းအလားအလာတွေပေါ်တာဝန်ရှိသူတွေသတိထားစောင့်ကြည့်နေကြပါတယ်။ဒီအခြေအနေကြားမှာပဲမဲပေးပိုင်ဝင်ဆိုင်ရာလှုံ့ဆော်စည်းရုံးသူတွေကတော့ဆန္ဒမဲပေးပွဲဟာအများအပြားအောင်မြင်ရှိခဲ့ပြီးပြဿနာကင်းခဲ့တယ်လို့ပြောကြပါတယ်။အမေရိကန်မဲဆန္ဒရှင်တန်ပေါင်း100ကျော်က ကျူတင်မဲ့ပြီးတာဒါမှမဟုတ်ဆန္ဒမဲတွေကိုစားလိုက်ကနေပို့ပြီးမဲပေးကြတာကြောင့်အင်္ဂါနေ့လူကိုယ်တိုင်မဲပေးပွဲမှာတော့မဲပေးသူနေခဲ့ပါတယ်။အင်္ဂါနေ့မတိုင်ခင်ကတော့လရယာစွန်းတွေဒါမှမဟုတ်တခြားလူတွေမဲယုံတွေနားမှာစုဝေးပြီးရုံးဝင်းဆန်ကပ်ဖြစ်အောင်လုပ်ကြမလားဆိုတဲ့စိုးရိမ်မှုတွေရှိခဲ့ပါတယ်။ဒါကြောင့်လဲနိုင်ငံတော်ကစီးပွားရေးလုပ်ငန်းတွေစိုင်းတွေဟာသူတို့ရဲ့တကားတွေပြင်ပေါက်တွေကိုကာယံထားခဲ့ကြတယ်လို့သမရအိမ်ပြီးတော့ပပတ်လဲမှာလဲကြော်တက်လို့မရတဲ့ချန်စီယိုနဲ့ကာယံခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုဖြစ်ရတွေတခုမှမရှိခဲ့တယ်လို့မဲဆန္ဒရှင်တွေကိုချင်းချောက်နှောက်ရှက်ဟန်တာတာတွေလည်းမရှိသလောက်နေခဲ့ပါတယ်ခင်ဗျာ
။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 6833ညလိုင်းဒိုမီတာ32 kHz 6383ညလိုင်းဒိုမီတာ51kHz 9885ရို့ဖြင့်စနေတနင်္ဂနွေမှာ5လိုက်မီတာ190 kHz 1905ရို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျွန်တော်ဝင်းမင်ပါဗိုလ်တူညပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ကမ္ဘာပေါ်မှာကိုဗစ်ဖြစ်သူသန်းပေါင်း 48.64 ကျော်အထိရှိလာပြီးသေဆုံးသူကလည်း 1.2 တန်းကျော်လာပြီလို့တပြည့်ချူကမ္ဘာ့ကျန်းမာရေးအဖွဲ့ကထုတ်ပြန်ထားပါတယ်။ဒီကဘာကျမရေးဖွဲ့နောက်ဆုံးထုတ်ပြန်ချက်အရဒီနေ့တနေ့တဲ့နောက်ထပ်ကိုဗစ်ပိုးတွေ့သူ43,000နီးပါးရှိတာကြောင့်စုစုပေါင်းကိုဗစ် -19 ဖြစ်သူ43,000နီးပါးအထိမြင့်မားလာကာသေဆုံးသူကလည်း32,000ကျော်အထိရှိသွားတာပါ။ဒီအချိန်မှာအမေရိကတိုင်းမှာကိုဗစ်ဖြစ်သူပေါင်းတကမ္ဘာလုံးရဲ့တဝက်နီးပါးအထိရှိနေပြီးအရေအတွက်အဖြစ်တန်ပေါင်း23,000နီးပါးရောက်လာနေပါတယ်။ဥရောပဘက်မှာလည်းဒီကိုဗစ်ဖြစ်သူ 17.5 သန်းကျော်အထိမြင့်တက်လာနေပြီးအရှိတောင်အရှာဘက်မှာတော့ 9.35 သန်းအထိရှိလာနေပါတယ်။နိုင်ငံတစ်ခုချင်းအနေနဲ့တော့အမေရိကန်နိုင်ငံကထိတ်ဆုံးကိုရောက်နေပြီးပိုးတွေ့သူပေါင်း 9,000 နီးပါးအထိရောက်လာနေကသေဆုံးသူပေါင်းကလည်း 23,000 ကျော်အထိမြင့်မားလာနေတယ်လို့ John Hopkins တက္ကသိုလ်ကထုတ်ပြန်ထားပါတယ်။ Latin America ဘက်မှာတော့ပေါ့ကြာနေသည့်စီးရင်ရ 17.9 သန်းအထိကိုဗစ်ရှိနေပြီးတတိယအများဆုံးဖြစ်နေတဲ့ဘရာဇီးနိုင်ငံမှာ 9.5 ခွန်တန်းကျော်သွားချိန်မှာဒုတိယအဖြစ်ဆုံးအိန္ဒိယမှာတော့ဒီနေ့နောက်ထပ်38,000ကျော်ထပ်တွေ့လာကြောင်းစုစုပေါင်းပိုးတွေ့သူ7တန်းကျော်ကသေဆုံးသူကလည်း 32,000 ကျော်လာနေပါပြီခင်ဗျာ။တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားစစ်မဲ့ဆုံးဖြစ်သတ်မှတ်ထားပေမဲ့တပ်တွေအများကြီးချထားတဲ့နယ်စပ်ကိုတရားမဝင်ဖျက်လာတဲ့မြောက်ကိုရီးယား2ကိုတောင်ကိုရီးယားဘက်ကဖမ်းလိုက်တယ်လို့ဆိုပါရတယ်။တောင်ကိုရီးယားပူးတွဲစည်းရေးချုပ်ကဒီမြောက်ကိုရီးယားအနေနဲ့အင်ကာနေညမှာနေဆက်အရှိပိုင်းချမ်းကိုအတင်းဖြတ်ကျော်လာတာစောင့်ကြည့်စစ်ဆေးစက်တွေကတွေ့ရှိခဲ့ပြီးအခုလိုဖမ်းဆီးလိုက်ကနေဆက်ချိုးဖောက်ဝင်ရောက်တာကာကွယ်ရေးကြေညာချက်ထုတ်လိုက်တယ်လို့ဆိုပါတယ်။ဘသူဘွားဆိုတာထုတ်မပြောလာသေးတဲ့ဒီမြောက်ကိုရီးယားနိုင်ငံသားကိုပြင်းပြင်းထန်ထန်စစ်ဆေးမှုတွေပြုလုပ်ပြီးနိုင်ငံပေါင်းများစွာအကြာမှာအချက်ကိုပို့လိုက်ပါတယ်။တောင်ကိုရီးယားဘက်ကတော့ဒီလူအနေနဲ့အညံ့ခံခိုလုံဖို့ရည်ရွယ်ချက်နဲ့လာတာဟုတ်မဟုတ်ဆိုတာပါဝင်အကြောင်းရင်းကိုအသေးစားစစ်ဆေးမှုတွေဆက်လုပ်သွားမယ်လို့ဆိုပါတယ်။တောင်ကိုရီးယားပူးတွဲစည်းရေးချုပ်ကပဲအခုလိုအချိန်မှာမြောက်ကိုရီးယားတပ်တွေဘက်ကတော့ပုံမှန်မဟုတ်တဲ့စည်းရေးလှုပ်ရှားမှုတွေလုပ်တာမတွေ့ရသေးဘူးလို့ဆက်ပြောထားပါတယ်။တကယ်တော့ဒီဖြစ်ချက်ကတောင်ကိုရီးယားအနေနဲ့အရင်ဝတ်တုတ်ကွေးကြောင့်2019အောက်တိုဘာလတည်းကပိတ်ထားခဲ့တဲ့ဒီစစ်မဲ့ဆုံးတောင်ပိုင်းအချမ်းကိုအရက်သားတွေလက်ပတ်ရေးပြန်ဖွင့်ပေးဖို့နိုင်ငံပိုင်အလို့မှာဖြစ်ခဲ့တာပါခင်ဗျာ။အမေရိကန်နိုင်ငံမှာရွေးကောက်ပွဲရလဒ်မတည်ကြသေးချိန်မှာလက်ရှိဆိုရဘက်ကတော့ကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာ Paris သဘောတူညီချက်ကနေဒီနေ့နှုတ်ထွက်လိုက်ပါတယ်။တကယ်တော့သမ္မတဒေါ်နယ်ထရမ့်ကကမ္ဘာရာသီဥတုပြောင်းလဲမှုကာကွယ်တိုက်ခိုက်ရေးစာချုပ်ထက်ကနေဒုတိယအများဆုံးကာဗွန်တန်းငွေထုတ်နေတဲ့အမေရိကန်နိုင်ငံအနေနဲ့အခုလိုနှုတ်ထွက်မယ်လို့နှစ်ပေါင်းများစွာတည်းကကတိပေးထားတာကိုလက်တွေ့လုပ်လိုက်တာပါ။ဒါပေမဲ့အခုလာတော့မဲ့အမေရိကန်သမ္မတရွေးကောက်ပွဲရလဒ်ကြောင့်ဒီနှုတ်ထွက်မှုဘလောက်ကြာမယ်ဆိုတာကိုအဆုံးဖြတ်ဆက်ပြီးမှာပါအကြောင်းကဒီမိုကရက်ပြိုင်ပွဲဂျိုးဘိုင်ဒန်အနေနဲ့သူသာသမ္မတအဖြစ်အရွေးခံရရင်ဒီသဘောတူချက်ကိုပြန်လက်ခံမယ်လို့ကတိပေးထားလို့ပါ UNFCCC လို့တော့ခေါ်တဲ့ကုလသမဂ္ဂရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာစာချုပ်မှုပေါင်းအဖွဲ့အတွင်းရေးမှူး Patricia Espinosa ကဒီနှုတ်ထွက်မှုကလက်ရှိကာလမှာဒီ Paris သဘောတူစာချုပ်ရည်မှန်းချက်ပြည့်ရေးဂျိုးဘိုင်မှုမှာလေ့လာမှုတစ်ခုအဖြစ်ရှိနေမယ်လို့ဆိုလိုက်ပါတယ်ဒါပေမဲ့ Espinosa ကဆက်ပြီးကုလသမဂ္ဂရာသီဥတုဆိုင်ရာအဖွဲ့မှာတော့အမေရိကန်အနေနဲ့အဖွဲ့ဝင်ဖြစ်ဆက်ရှိနေသေးပြီးဒီ Paris စာချုပ်အဖွဲ့ကိုပြန်ဝင်နိုင်ဖို့ဘလို့ကြိုးပမ်းမှုကိုမစိုးကူညီဖို့အသင့်ရှိတယ်လို့ဆိုပါတယ်ခင်ဗျာအမေရိကန်နိုင်ငံမှာသမ္မတရွေးကောက်ပွဲရလဒ်မရေမရာဖြစ်နေပေမဲ့လည်းအာရှစတော့ဈေးကွက်တွေကတော့ဒီနေ့မှထပ်တက်လာပါတယ်ဂျပန်ညွှန်ကိနီကီက တက်သမ900ရာခိုင်နှုန်းတက်လာပြီးရှန်ဟိုင်းညွှန်ကိန်းကတော့300ရာခိုင်နှုန်းတက်ကတောင်ကိုရီးယားရဲ့ KOSPI Kospi ညွှန်ကိန်းကလည်း300.6ရာခိုင်နှုန်းမြင့်တက်လာပြီးထိုင်ဝမ်ညွှန်ကိန်းက100ရာခိုင်နှုန်းတက်လာပါတယ်။ဩစတြေးလျညွှန်ကိန်း S&P/ASX ကတော့လေးမှတ်ကျဆင်းသွားပေမဲ့ရာခိုင်နှုန်းအဖြစ်တော့အပြောင်းအလဲမဖြစ်ခဲ့ပါဘူး။ဒီနေ့နဲ့လည်းနှောင်းပိုင်းကုန်တွယ်မှုမှာလည်းဟောင်ကောင်ရဲ့ Hang Seng ညွှန်ကိန်းက300.2ရာခိုင်နှုန်းကျဆင်းခဲ့ပြီးမွန်ဘိုင်းရဲ့ Sensex အညွှန်းကိန်းကတော့300.5မြင့်တက်လာခဲ့ပါတယ်။ကမ္ဘာရွှေဈေးကတော့တောင်စကို1888.53ဒေါ်လာဈေးပေါက်ခဲ့ပြီး 1.1 ရာခိုင်နှုန်းကျဆင်းသွားပါတယ်။အခြားကုန်ပစ္စည်းတွေကုန်သွယ်မှုမှာတော့ရင်းနှီးစင်းကစီတပေပါကို 39.84 နဲ့ဈေးပေါက်ခဲ့ပြီး 300.2 ရာခိုင်နှုန်းတက်လာက Brent ရင်းနှီးစင်းကတော့တပေပါကို 39.88 ဒေါ်လာဈေးနဲ့ 300.4 ရာခိုင်နှုန်းတက်သွားခဲ့ပါတယ်။ဒါပေမဲ့အမေရိကန်ဈေးကွက်တွေကတော့အပြိုင်ဆိုင်ပြင်းထန်ပြီးရလဒ်မထွက်နိုင်သေးတဲ့ရွေးကောက်ပွဲနိုင်ငံမတည်မငြိမ်မှုတွေကြောင့်ဒီနေ့နှောင်းပိုင်းမှာထိခိုက်မှုရှိနိုင်ပါတယ်ခင်ဗျာ ဗုဒ္ဓညသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းဝင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ခဏတွေကိုနားဆင်ရတော့မှာပါခင်ဗျာ
အမေရိကန်ခေတ်သစ်သမိုင်းမှာသဘောထားကွဲပြားမှုအများဆုံးအချိန်လို့ပြောနေကြတဲ့နိုဝင်ဘာ3ရက်နေ့မှာကျင်းပတဲ့သမ္မတရွေးကောက်ပွဲမှာအမေရိကန်ပြည်သူပြည်သားတွေမဲယုံတွေမှာမဲပေးခဲ့ကြပါတယ်။ VOA သတင်းထောက် Mac O'Sullivan သတင်းပေးပို့ထားတာကိုကျွန်မနောက်လောက်ဆက်ပြီးတော့တင်ပြမှာပါ။ဒီရွေးကောက်ပွဲမှာလက်ရှိသမ္မတ Donald Trump နောက်ထပ်လက်နက်တာဝန်ထမ်းဆောင်ခွင့်ရမလား။ဒါမှမဟုတ် Joe Biden အစိုးရအဖွဲ့ကိုတွေ့မြင်ရတော့မှာပါလား။ရွေးကောက်ပွဲရဲ့မတိုင်ခင်မှာပဲအမေရိကန်သံတရားကျော်ကြိုတင်မဲပေးခဲ့ကြသလိုစရိုက်ကနေလည်းမဲထည့်ခဲ့ကြတာပါ။ဆန္ဒပြပွဲတွေပေါ်ပေါက်လာနိုင်ခြေရှိနေတဲ့အချိန်မှာပဲကိုရိုနာဗိုင်းရပ်စ်ကရောဂါကာလာကြာကတန်းနဲ့ချီတဲ့လူတွေရွေးကောက်ပွဲနေမှာလူကိုယ်တိုင်မဲထည့်ခဲ့ကြပါတယ်။ဝါရှင်တန်ဒီစီကမဲဆန္ဒရှင်အာသာကိုဟန်ကအခုလိုပြောပါတယ်
။ I'm very optimistic that things will go smoothly.
အမေရိကန်ပြည်ထောင်စုမှာနီးစနစ်ကျတဲ့ဒီမိုကရက်တစ်အစဉ်အလာတွေအခိုင်အမာရှိထားတာကြောင့်အခြေအနေအလုံးချောချောမွေ့မွေ့ဖြစ်မယ်လို့ကျွန်တော်ကတော့အကောင်းမြင်မျှော်လင့်ထားပါတယ
်။အများပြည်သူနဲ့ဆိုင်တဲ့ community center တွေ၊စာသင်ကျောင်းတွေ၊ခရီးအဖျားကျောင်းတွေနဲ့ Los Angeles မြို့ကတိပလီမလေးလူတွေမဲထည့်ခဲ့ကြတာပါ။ California ပြည်နယ်မဲဆန္ဒရှင်တွေကအပြောင်းအလဲတစ်ခုဖြစ်ဖို့မဲပေးခဲ့တာလို့အခုလိုပြောပါတယ်
။ It's important that we exercise our right to vote because that's our way.
ကိုယ့်ရဲ့မဲပေးပိုင်ခွင့်ကိုအသုံးချဖို့အရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့လက်ရှိဖြစ်ပျက်နေတာတွေကိုသဘောကျတာပဲဖြစ်ဖြစ်အပြောင်းအလဲဖြစ်စေချင်တာပဲဖြစ်ဖြစ်ကိုယ့်အတန်ကိုထည့်ပြောလို့ရတဲ့နည်းလဲဖြစ်ပါတယ်။ဒါမှမဟုတ်လဲတည့်ရောက်မှုတစ်ခုခုဖြစ်သွားအောင်ကိုယ့်ဘက်ကလုံနိုင်တဲ့နည်းလမ်းလဲဖြစ်ပါတယ
်။လူမဲတွေရဲ့အသက်ကိုလည်းတန်မိုးထားပါဆိုတဲ့ Black Lives Matter လှုပ်ရှားမှုတွေကြောင့်အပြောင်းအလဲတရားဖြစ်ဖို့မဲပေးခဲ့သူတွေလည်းရှိပါတယ်။ဒီရွေးကောက်ပွဲဟာတိတ်အရေးကြီးတဲ့ရွေးကောက်ပွဲတရားဖြစ်တယ်လို့အမေရိကန်ပြည်ထောင်စုပြန်ပြီးတော့အောင်မြင်တိုးတက်လာအောင်ဘသူကိုဦးဆောင်စေမလဲဆိုတာရွေးချက်ဖို့မဲလာပေးတာလို့လည်းတခြားမဲဆန္ဒရှင်တဦးကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်ကိုရွှေ့ပြောင်းအခြေချလာသူနာဆာဘေရမ်ကတော့ဂျိုးဘိုင်ဒန်ကိုထောက်ခံသူဖြစ်ပြီးသမ္မတထရမ့်လက်ထက်မှာနိုင်ငံခြားသားတွေကိုမနှစ်သက်သာမျိုးတွေပို့တွေ့လာရတယ်လို့ပြောပါတယ
်။ We are all immigrants and that what makes this country great.
ကျွန်တော်တို့အားလုံးရှေ့ပြောင်းအခြေချကြတဲ့သူတွေပါအမေရိကန်အောင်မြင်ရတဲ့အကြောင်းရင်းကလည်းရှေ့ပြောင်းအခြေချလာကြတဲ့သူတွေကြောင့်ဖြစ်ပါတယ်ထရမ့်မျက်မှုဝါဒတွေဆက်ပြီးကျင့်သုံးနေမယ်ဆိုရင်တော့အမေရိကန်ဟာတရားရင်တွေဝိုင်းထားတဲ့အတိုင်းပြည်ဖြစ်လာပါလိမ့်မယ်ဒါမျိုးလှုပ်လို့မဖြစ်ပါဘူ
းအချိန်နဲ့ရှင်းနိုင်ထားတဲ့ရွေးကောက်ပွဲမဲရက်လာတွေကိုသမရလောင်းတွေရောမဲဆန္ဒရှင်တွေပါလက်မခံပါကိုဆိုရင်မှုတွေရှင်နေပါတယ်ဝါရှင်တန်ဒီစီကမဲဆန္ဒရှင်တွေကတော့မဲရက်လာကိုအားလုံးတညီတညွတ်တယ်လက်ခံသင့်တယ်လို့ပြောပါတယ်နောက်ဆုံးမဲရလာတွေထွက်ဖို့ရက်ပိုင်းဒါမှမဟုတ်သတင်းပတ်နဲ့ချေဆောင်ရတာမျိုးဖြစ်လာနိုင်ပါတယ်။နိုင်ငံတော်ရွေးကောက်ပွဲနဲ့ပတ်သက်တဲ့စည်းကမ်းတွေကွဲပြားမှုရှိတယ်လို့ Virginia ရွေးကောက်ပွဲတာဝန်ရှိသူ Gary Scott ကပြောပါတယ
်။ have some partial results.
ရွေးကောက်ပွဲပြီးနောက်တနေ့မှာမဲရလာတချို့သိရမှာပါ။တောက်ကြနေ့ထိစားရဲကနေပြီးတော့မဲတွေရောက်လာအောင်မှာဖြစ်တဲ့အတွက်အဲ့အချိန်မတိုင်ခင်နောက်ဆုံးအဖြေကတော့သိရအောင်မှာမဟုတ်ပါဘူး။
Pennsylvania ပြည်နယ်ကဂျိုးဘိုင်ဒန်ကိုမဲထည့်ခဲ့သူ Beth Jobson ကလည်းမဲအားလုံးရည်တွက်ဖို့အရေးကြီးတယ်လို့ဆိုပါတယ
်။ I just pray that they let every vote be counted.
မဲတိုင်းကိုရည်တွက်ခွင့်ပြုပါစေလို့ပဲကျွန်မဆုတောင်းပါတယ်။မဲတွေအားလုံးရည်တွက်ပြီးတော့မှပဲပြောဆိုဆွေးနွေးတင်ပါတယ်။ဘာလို့လဲဆိုတော့ကျွန်မမိသားစုထဲမှာလည်းအမြင်မတူတာတွေရှိနေလို့ပါ။ဒါပေမဲ့လည်းကျွန်မတို့အပေါ်မှာမေတ္တာမပြတ်ပါဘူး။
မဲရည်တွဲမှုတွေအဆင်ပြေချောမဲ့မှုရှိမလားဆိုတာနဲ့နောက်ဆုံးရလာကို Republican နဲ့ Democrat Party နဲ့စလုံးလက်ခံကြမလားဆိုတာကတော့ American ပြည်သူပြည်သားတွေနဲ့တစ်ကဘာလုံးကစောင့်ကြည့်နေကြတာဖြစ်ပါတယ်။ကျမနောင်လောက်ပါ
။ရ
လက်ရှိကိုဗစ်ကာလအမေရိကန်ယူကော့ပွဲကျင်းပမှုပုံစံကနေမြန်မာနိုင်ငံအနေနဲ့ဘလို့သင်ခန်းစာယူစရာတွေရှိတယ်လဲ။နောက်အမေရိကန်ရဲ့နိုင်ငံရေးအပြောင်းအလဲကမြန်မာနိုင်ငံရေးအပေါ်ဘလို့သက်ရောက်နိုင်တယ်လဲဆိုတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။လက်ရှိကိုဗစ်ကာယောဂါကူးစက်မှုမြန်မာနေချိန်ကျင်းပတဲ့အမေရိကန်နိုင်ငံရဲ့ယူကော့ပွဲမှာမဲပေးသူတန်း150လောက်ရှိပြီးကြိုတင်မဲပေးသူဟာ68တန်းရှိပါတယ်။ဒါဟာမဲပေးသူရဲ့၃ပုံ၂ပုံရှိခဲ့တယ်လို့ကြိုတင်မဲပေးသူရဲ့၃ပုံ၂ပုံဟာလည်းစာတိုက်ကနေတဆင့်မဲပေးခဲ့ကြတာပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကစာတိုက်ကနေမဲပေးတဲ့စနစ်အပေါ်အခုလိုသုံးသပ်လိုက်ပြီးတစ်ချိန်မှာအွန်လိုင်းကမဲပေးတဲ့စနစ်မျိုးလိုအပ်လာနိုင်ကြောင်းသုံးသပ်ပါတဲ့
။သူရဲ့မဲပေးမှုကကျွန်တော်စာတိုက်ကမဲပေးရတယ်ကျွန်တော်လူကိုယ်တိုင်ပုတ်ခဲ့တဲ့မဲပေးနိုင်တဲ့ဖြစ်နေဖြစ်တော့ကကိုဗစ်ကာလမှာပုံပြီးတင်တော့ပါတယ်။အဲတော့ကျွန်တော်တို့ကလည်းကျွန်တော်အင်ဂျင်ရှင်ဖြစ်တဲ့အင်ဂျင်ရလည်းနိုင်ငံမျိုးပါလေ online မဲပေးနေကိုအောင်းနေဖြစ်တော့ကျွန်တော်တို့ချိန်ရလာရင်တော့ဒီစနစ်ဟာတော့မတစ်ချိန်မှတင်တော့မှုလောင်းနေလာပါလိမ့်မယ်။
ပြည်သူပါတီရဲ့ဥက္ကဋ္ဌဦးကကိုကြီးကတော့လက်ရှိအမေရိကန်ယူကော့ပွဲလုပ်ငန်းစဉ်အပေါ်အခုလိုတုံ့တက်ပါတဲ
့။ပြည်သူတွေအနေနဲ့လူကိုယ်တိုင်ဖြစ်စေစာတိုက်ကတစ်ရင်ဖြစ်စေသူကမဲလာပေးနိုင်အောင်စီစဉ်ပေးထားတော့မဲပေးတဲ့နေ့တစ်နေ့တည်းမှာလူစုလူပေးဖြစ်တာမဟုတ်ဘဲနဲ့တခါလေလူခွဲထားပြီးသားဖြစ်နေတယ်အဲ့တော့ဟိုချိုတင်မဲကြီးပဲစမ်းတရာနီးပါးလောက်မဲပေးပြီးသားဖြစ်တယ်ဆိုတော့အဲ့ဒီလူမျိုးပြင်ဆင်မှုမျိုးစီစဉ်နိုင်မှုမျိုးကကျွန်တော်တို့ဒီမှာအမြဲတမ်းအားနေရတယ်ပေါ့ဒါကြောင့်မလို့သူတို့ရဲ့ဒီမဲပေးတဲ့ဥယျာဉ်အရေးအတွက်ကဒီရွေးကောက်ပွဲမှာစံချိန်တင်တဲ့ဒီကိုဗစ်လိုအခြေအနေမှာတော့ပေါ့
အမေရိကန်နိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲဖြစ်လာမယ်ဆိုရင်မြန်မာနိုင်ငံရေးအပေါ်တက်ရောက်မဲ့အလားအလာနဲ့ပတ်သက်လို့ဒေါက်တာမျိုးညွန့်ကအခုလိုပြောပါတယ
်။အမေရိကန်နဲ့အလောက်နိုင်ငံမြန်မာရဲ့နိုင်ငံရေးပေါ့အများကြီးတန်ခိုင်းပါပါတယ်ခင်ဗျာ။ဒီတူဦးပြောင်းပြောင်းနေရတယ်တော့အကြီးကျယ်ကျွန်တော်တို့နိုင်ငံနဲ့ပတ်သက်တဲ့ကြောင်းဝင်နေတယ်ကျွန်တော်မရှိချင်ပါဘူး။
ပြည်သူပါတီဥက္ကဋ္ဌဦးကကိုကြီးကတော့မြန်မာပြည်အရေးအပေါ်မှာ Republican Party နဲ့ Democrat Party ကစိတ်ဝင်စားမှုပိုများခဲ့ကြောင်းသုံးသပ်ပြီးသူ့အမြင်ကိုအခုလိုပြောပါတယ်
။ဒီကကတော့ဒီ American သမ္မတနိုင်အရှုံးကိစ္စကတော့ကျွန်တော်တို့ဒီတောင်တရုတ်ပြည်နယ်ပြဿနာဒါတရုတ်နိုင်ငံနဲ့ပြည်မှုပြဿနာဒီဟာတွေရဲ့တရက်တော့ကျွန်တော်တို့ဒီကိုအနည်းနဲ့များတော့ရိုက်နိုင်မှာလို့မြင်ပါတယ်
။2020ရွေးကောက်ပွဲစောင့်ကြည့်လေ့လာနေတဲ့ဖန်တီးရင်အဖွဲ့ကဒါရိုက်တာဒေါက်ခင်လေးငယ်ကတော့အမေရိကန်ရဲ့ခေါင်းဆောင်အပြောင်းလဲဟာမြန်မာနိုင်ငံရေးပေါ်တည်ရောက်မှုရှိနိုင်မယ်လို့သုံးသပ်ပါတယ်
။တခြားလူမျိုးစုနောက်လူနည်းစုလူမျိုးစုပေါ့နော်နိုင်ငံဓာတ်သားတွေအပေါ်မှာထားတဲ့သဘောထားတွေကအစားအလိုမျိုးလူပုဂ္ဂိုလ်အနေနဲ့ကမတူတာမျိုးတွေပြီးတော့ဒါခေါင်းဆောင်အပြောင်းလဲဖြစ်ရင်တော့နိုင်ငံရေးမူဝါဒတွေလည်းပြောင်းသွားတဲ့အခါမျိုးနဲ့ကျွန်တော်တို့လူနိုင်ငံမျိုးတွေလည်း
ရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးလက်ရှိစိုးရိမ်မှုကိုတော့ဒေါခင်လေးငယ်ကအခုလိုဆက်ပြောပါတယ်
။ဒီမြန်မာနိုင်ငံမှာခုနအမေရိကန်နိုင်ငံမှာပေါ့နော်ရွေးကောက်ပွဲရလဒ်ကိုလူတို့ကလေအဲလက်ခံနိုင်ဖို့လိုတဲ့ရှင်ကျွန်တော်တို့တရင်းတွေမှာကြားတာတော့တချို့လူတွေကတော့ဘယ်ကလည်းနိုင်နိုင်ပေါ့နော်မငြိမ်မသက်မှုတွေဖြစ်မှာကိုစိတ်ကူပြီးတော့စိုးရင်ကဝယ်ထားရဲဆိုတာမျိုးလည်းတွေ့ရတော့ကျွန်တော်တို့မြန်မာနိုင်ငံအတွက်လည်းဒီရွေးကောက်ပွဲအလုံးမှာအလိုမျိုးတွေဖြစ်မှာလည်းစိတ်ကူပါတယ်
လက်ရှိအမေရိကန်ရွေးကောက်ပွဲရလဒ်တွေကတော့အပြစ်သက်ထုတ်ပြန်နိုင်တာမရှိသေးပါဘူး။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်။နိုဝင်ဘာလ4ရက်ဗုဒ္ဓဟူးနေ့ညဘက်အတွက် VOA အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရရှင်။ကျွန်မဆုမြတ်မမ။အခုဆက်ပြီးတော့အမေရိကန်ရွေးကောက်ပွဲရလဒ်ကနေမြန်မာနိုင်ငံအပေါ်တက်ရောက်လာနိုင်တဲ့အခြေအနေတွေကိုကြည့်ကြရအောင်ပါ။လက်ရှိအတန်ထွက်နေတဲ့အချိန်အထိကိုအမေရိကန်ရွေးကောက်ပွဲရဲ့နောက်ဆုံးရလဒ်တွေတရားဝင်ထွက်မလာသေးပါဘူး။ဒါပေမဲ့ဖြစ်လာနိုင်တဲ့တက်ရောက်မှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံရေးသုံးသပ်သူဦးတင်မောင်တန်းကအခုလိုသုံးသပ်ပြပါရစေ
။ရေဘူးအဖြစ်တော့ဆက်မှာနိုင်ငံကြီးကိုတော့သိစိတ်ဝင်စားဖို့ဒါပေမဲ့တရားကိုတော့စိတ်ဝင်စားတယ်။တခြားနိုင်ငံတွေကိုလည်းဒီမိုကရေစီဖြစ်ပေါ်ထွက်တဲ့မှုနဲ့ပတ်သက်ပြီးတော့လည်းစိတ်ဝင်စားမှုနည်းတယ်။အဲ့တော့ Democrat Party ကဘိုင်ဒန်တို့ကတော့ကမ္ဘာမှာဒီမိုကရေစီဖြစ်ပေါ်ရေးကတည်းအလားတူအလေးပေးတဲ့ကိစ္စတစ်ခုဖြစ်တယ်။ဒါကြောင့်ဒီမိုကရေစီလှုပ်ရှားမှုအတွက်ဆိုလို့ရှိရင်တော့ Democrat Party သမ္မတလောင်းဖြစ်တဲ့ဘိုင်ဒန်တက်လာတာကမြန်မာဒီမိုကရေစီရေးကိုအများကြီးအထောက်အပံ့ပြုလိုက်ပဲထင်တယ်။လူ့ခွင့်ရေးကိစ္စတွေမှာလည်းအထောက်အပံ့ပြုလိုက်ပဲလို့ထင်တယ်။
အဲ့တော့တကယ်လို့ဆရာပြောခဲ့သလိုပဲဒီမိုကရက်တစ်သမ္မတလောင်းဂျိုးဘိုင်ဒန်ကဒီသမ္မတဖြစ်လာပြီးအမေရိကန်အမအစိုးရအသစ်ဖြစ်လာမယ်ဆိုရင်ဒီမြန်မာနိုင်ငံပေါ်ထားတဲ့မူဝါဒအပြောင်းအလဲတွေကဘယ်လိုအပြောင်းအလဲတွေဖြစ်လာမယ်လို့ဆရာသုံးသပ်ပါလဲရှင့
်ရေကူအားဖြင့်တော့ အထူးသဖြင့်မြန်မာနိုင်ငံနဲ့ပတ်သက်နေတဲ့ကိစ္စကတရုတ်နဲ့ဆက်ဆိုင်ကိစ္စတစ်ခုရှိမယ်ဒေတာတွေမှာပြောရရပေါ့နောက်တစ်ခုကရခိုင်ရောက်ပိုင်းကိစ္စတစ်ခုရှိမယ်ပေါ့နော်အဒေတာတွေမှာပြောရရပြောရလို့ရှိရင်တော့တရုတ်ကိုပြန်ပြီးဟန်ချက်ချိန်ကြီးဖို့ဆိုတာကဒီမိုကရက်နဲ့ရီပူဘလီကန်ကြားမှာတိတ်တော့ကွာဟရှိလာမယ်မထင်ဘူးနောက်တစ်ခုစလုံးကအများသောအားဖြင့်မြန်မာနိုင်ငံကတရုတ်ဘက်တရုတ်ရင်ဝင်တဲ့ကိုရောက်သွားမှာဆိုကြတဲ့အတွက်ကြောင့်မလို့အဲ့ဒါကိုတနည်းနည်းနဲ့ပြန်လဲချိန်ကြီးဖို့လောက်ကြတာလည်းရှိတယ်အထူးသဖြင့်တရုတ်ရဲ့ဒီပတ်လမ်းပေါ့နော်ကိုပြန်ပြီးထိန်းကြီးဖို့အတွက်အိန္ဒိယနဲ့မြန်မာထိုင်းလင်းဆက်သွယ်ဆက်ဆံရေးပူပြီးကောက်အောင်ဆောင်ရွက်ဖို့လမ်းကြောင်းတွေပြန်လဲချိန်ကြီးဖို့လည်းအဲစဉ်းစားနေတာစီစဉ်တာတွေရှိတယ်လို့သိရတယ်ပေါ့နော်အဲဒါကတော့တရုတ်နဲ့ပတ်သက်ပြီးပြန်လဲဟန်ချက်ထိန်းကြီးဖို့ပေါ့နော်မြန်မာနိုင်ငံကတော့တရုတ်ဘက်ကိုပါမတော့အတက်နိုင်ဆုံးအပြန်လည်ပြီးတော့လုပ်ငန်းစီစဉ်နေချပြီးဆောင်ရွက်နိုင်မယ်လို့ယူဆရတယ်။ဒါကထရမ့်နဲ့ဘိုင်ဒန်နဲ့ရောက်စလုံးကြားမှာတိတ်အကွာဟာတော့အရှိလာမယ်မထင်ဘူး။ရေဘူးအားဖြင့်ပြောရင်ထရမ့်မှာနိုင်ငံကြီးတွေရဲ့ပါဝါကိုပဲအဓိကထားတယ်။နိုင်ငံငယ်တွေရဲ့အနေအထားကိုသိပြီးတော့ထက်တွေ့နေရှိဘူး။now ရခိုင်ပြောပိုင်းကိစ္စပေါ့ရခိုင်ပြောပိုင်းကိစ္စမှာလူခွင့်ရေးနဲ့ဖြစ်ပေါ်တိုးတက်မှုဖြစ်တဲ့အတွက်ကြောင့်မလို့ဒါကလူခွင့်ရေးတောင်းဝန်တွေပုံပြီးကြည့်နိုင်မယ်အဲ့ဒီအတွက်လဲအဲပံ့ပိုးမှုပုံပြီးအပြေးနိုင်စရာအကြောင်းရှိတယ
်အဲ့ဒါကဆရာဘိုင်ဒန်တကယ်လို့တက်လာခဲ့မယ်ဆိုရင
်ဘိုင်ဒန်တကယ်လို့ဒီမိုကရက်တစ်ပါဒီမိုကရက်တစ်တပ်ပရာလောင်းတက်လာခဲ့မယ်ဆိုရင်ဘိုင်ဒန်တက်လာခဲ့မယ်ဆိုလို့ရှိဒါပေမဲ့ဘိုင်ဒန်တို့ဟာပထဝီနိုင်ငံရေးကိုပို့ပြီးတော့စဉ်းစားတယ်။နောက်ပြီးတော့ဒီပညာရေးဝန်ကြီးဌာနပေါ့ဌာနတွေရဲ့တည်ရောက်မှုကိုလည်းပို့ပြီးအလေးထားတတ်တယ်။ထရမ့်ကလည်းလည်းခက်လိမ့်မယ်။အလုံးလုံးဝတာလည်းခက်လိမ့်မယ်။ဒီမြန်မာသူဘယ်လိုရည်တည်မလဲဆိုတာလည်းပြောဖို့ခက်လိမ့်မယ်။ရေဘူးရအားဖြင့်တော့နော်ထရမ့်ကဒီဘွတ်စတန်ကိုစန့်ကျင်တဲ့စိတ်ဆုံးတရားရှိတယ်ဆိုတဲ့အတွေ့အကြုံမလို့နော်ဒီပုံမှာချင်းဝင်ရှာပြောင်းသွားမလားလို့စဉ်းစားချက်တွေလည်းရှိတယ်ဒါပေမဲ့တစ်ဖက်မှာကျတော့ပုဂ္ဂိုလ်ရေးအဖြစ်ပြောလို့ရှိရင်ဆော်ဒီအာရေဗျတို့ပထေးကြီးတွေနဲ့ဆက်ဆံရေးကလည်းထရမ့်မှာတော်တော်ကောင်းကောင်းမွန်မွန်ရှိနေတယ်အဲ့တော့အဲ့ဒီနိုင်ငံတွေရဲ့ဆက်ဆံရေးတွေကိုပြန်ကြည့်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရေးဆက်ဆံမှုချမ်းသာကြွယ်ဝမှုရဲ့ဩဇာကြီးရတဲ့ကပို့ပြီးတော့အနောက်နိုင်ငံဆုံးဖြတ်ချက်ဒီပုံမှာပို့ပြီးတည်ရောက်တတ်တာတွေ့ရတယ်အထူးသဖြင့်ထရမ့်လိုမျိုးမှာတည်ရောက်တယ်လို့ထင်တယ်နောက်တစ်ချက်ဆက်လက်စဉ်းစားမှုကမြန်မာနိုင်ငံရဲ့အရေးအပြောင်းအရေးအပြောင်းကအဲပြီးခဲ့တဲ့အတိတ်ကိုအခြေခံပြီးစဉ်းစားမယ်တပ်ပတော်ရဲ့အနေထားတွေကိုလည်းပြန်ထက်ပြမယ်ဆိုရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီဟာနောက်ဆုတ်သွားဖို့အလားအလာမရှိဘူးလို့မပြောနိုင်ဘူးဒါကြောင့်မို့အလုံးကိုခြုံပြီးပြောမယ်အချက်လုံးချက်ကိုခြုံပြီးပြောမယ်မြမဒီမိုကရေစီအရွေ့အထူးထွင်တက်မတော်ရဲ့အနေထားနံပါတ်1တရုတ်ရဲ့အနေထားရခိုင်ပြောပိုင်းကိစ္စတွေအလုံးသုံးချက်လုံးကိုခြေပြောမယ်ဆိုလို့ရှိရင်တော့ဒီမိုကရက်တစ်ပါတီရဲ့တပ်ပရာလောင်းတက်လာတာမြန်မာနိုင်ငံအတွက်ပူပြီးကောင်းနိုင်မယ်လို့ထင်
ဟုတ်ကဲ့ပါဆရာနောက်တစ်ချက်ထပ်မေးချင်တာကအခုဒီအမေရိကန်မှာလုပ်နေတဲ့အမေရိကန်သမ္မတရွေးကောက်ပွဲအပေါ်မြန်မာတွေရဲ့စိတ်ဝင်စားမှုပေါ့နော်ဆရာအနေနဲ့ဒီရွေးကောက်ပွဲပေါ်မှာမြန်မာပြည်ကနေပြီးဘယ်လောက်စိတ်ဝင်စားရလို့ဆရာအနေနဲ့အမြင်လဲနောက်တစ်ခုကဒီအခုအမေရိကန်သမ္မတရွေးကောက်ပွဲကနေမြန်မာပြည်မှာလည်းမကြခင်မှာဒီနိုဝင်ဘာ6ရက်နေ့ဆိုရင်ရပ်ပိုင်းအတွင်းမှာပဲဒီရွေးကောက်ပွဲကျင်းပတော့မယ်လीဆိုတော့ဒီအခုအမေရိကန်သမ္မတရွေးကောက်ပွဲကနေရောဘယ်လိုမျိုးအတုယူစရာတွေရှိတယ်လို့ဆရာအနေနဲ့မြင်ပါလဲရှင်
အတူယူရဲဆိုတာအထက်ပေါ့နော်ဟိုကျွန်တော်တို့ကနိုင်ငံတွေကိုအတူယူရမယ်လို့ဆိုလို့ကျင်တာမဟုတ်ပါဘူးဒါပေမဲ့အရေးကြီးတာကတော့ရေကောက်ပွဲတစ်ခုကိုငင်းငင်းချမ်းချမ်းတည်တည်ငြိမ်ငြိမ်နော်မျက်မျက်တာတာနဲ့ဖြတ်တန်းဖို့ပါပဲဒီချက်တွေလှုပ်ဆောင်နေနေရမှာတော့တော်တော်လေးအကောက်မှလာတွေ့ရတယ်မြန်မာနိုင်ငံမှာလည်းအဲ့လိုလှုပ်ဆောင်ခဲ့တာကောင်းပါလေ2015ရေကောက်ပွဲဆိုရင်ဒါရေကောက်ပွဲမှာတော်တော်မျက်မျက်တာတာတော်တော်လှုပ်ဆောင်သွားတာပေါ့နော်ဒါတို့တော့လေလုတ်ပိုင်ကြတဲ့လူတွေမှာအုပ်ချုပ်ရေးအတွေ့အကြုံမရှိသေးတာကြောင့်မလို့ကလည်းတကြောင်ပေါ့နော် Nengai ini ni ya le, ni kau boleh komisi uji ya. Nengai ini aneh le sura. Atau depan, lola so biasa gua ni pada biro, acara do parti itu senza percaya na. Jono lo ye nawa sabi do mati awal ni ne biro ye. Jono lo sabi kembali dah lo korang bo. Hua komisi ah kembali dah lo lakukan ne. Hari ujung lo cah le singkong, atau nengai ni ka. You got West Saudi, no money go. Rene, the whole problem, I need a lieutenant. Nanganga Yamamu sees him on you. Nalemu, I need a lieutenant. Eddie, a prayer, Eddie do Saudi Muya, Nanga eat the Yamu, Nanga eat the water of our walk. But I'll give my resort, Nalemu, I need a lieutenant. Daddy go a little tag on Mamati Bene, Commissioner. Nanga ya. Macam ni ni lah kalau cuci ane mulu, macam juga kau ber, ane ni juga kau, mac, jadi macam mana?
Jemaah ni ngaji tentang tu udah mungkin tu, jemaah semua mahu satu minyak gelap separuh sen.
Mereka juga kau ni betul, jemaah ini lila tu dia tentang cekul ni ciao mac. Sebab tu, jemaah ini lila tu terdah jam yutinga. Di Amerika jemaah sesang ini betul bahawa kau di juga kau ni belum perlu tanya hurusi lah, nampak kau tentang tawar.
ที่ยุ่งในงานเยอะเนาะที่อาชาที่ตามมาที่เพียบเยอะมีแต่ลานี่เด้อโอซาจวนโมมุกโอเทนโชเม่เนาะอเมริกันเยอะอินโดแปซิฟิกบัวร่าพายการ์โอเนาะอพยพเลยไม่ใช่ไหนมุลูจันอมีมาเลยเอสโลจีเน่ทบัวร์โอเนาะประตูเวนไหนไหนเนาะอเมริกันสุยาเดฮาเนาะที่อาชาต้องอาชาในงานนี้เนี่ยต้องอาชาในงานนี้เนี่ย ปูบีโร่ที่ตัวสัตว์สัตว์ลามีเนาะมาดูว่ามีปูบีโร่ที่ตัวสัตว์สัตว์ลาบีโร่เนาะตัวอย่างอินโดแปซิฟิกบัวร่าโก้ปูบีอาคองอ๋อเนาะเล่าลาลิเม่เนาะจันโอนี่เนาะมีมาเลยเอ้อเด็กแก่ลูกฮัลโหลที่ตำรวจทรัมป์เนี่ยนายเมย์สุยโน่ฮัลโหลคนอ่ะเดี๋ยวดูจันโอนี่ที่ตัวเนี่ยที่ตัวสัตว์สัตว์มูปูเล่าลามาว่าเอริเปียฮัลโหลที่เดียวในงานกูทิ้งช่วงเม เนาะหัวเราะไปนี่ตรงนั้นสิไปนี่ปูปีโร่ตีนี้จะเนี่ยพอสองลามะทบมือแต่ตัวยาวอะไรตัวเราเล็บเอ๋ล่ะจันนรุนในงานเนี่ยสั้นยีกาโร่ตีปีโร่ฮัลโหลโอ้ชี้ชี้มามาเปียงเล่นหน้าบุลาลาเนี่ยเรื่องมีมาเลยเอ็งสโลจีเนี่ยทบว่าโร่ฮัลโหลโอ้ซีบอยยีไปมาทีตัวสั้นมือเรื่องเนี่ยจะลาในเนี่ยในงานยีไปมาทีตัวสั้นมือเรื่องเนี่ยจะลาในเนี่ยตัวเราเล็บเอ๋ฮัลโหล
โอ้ฉันรู้แต่เมื่อโอบามาเลือกตั้งงาสั้นยี่ปงแซมยูเป็นยังพูดอ่ะล้านล้านเนี่ยเลยลูกฉันอมเยี่ยมมาเลยไอเอสพีเมื่อมาเย่ตุ้ดีน่าท่านาดุริยาตาวันแกมักขิงจอจิกาเลยอเมริกันยุคเก่าเป็นเนี่ยพัตตาลูยักษ์ขันไงเจดีบุตรมุลุตงตาทาวาเลย
โอ้ฉันเนี่ยอ่ะตัวที่พี่แกงงงงานนี่แบบแม่สุดอเมริกาอเมริกาเฟิร์สลูกอเมริกาจูโอจีเนี่ยอเมริกาเมคอเมริกาเกรทแกนลูกย้อยบ่นะทำให้แม่ที่ฉันอ่ะที่อเมริกาดี พี่แกโอ้ตู้เนี่ยตู้เกรดพี่แกนะตู้ที่จีเจสบ่าวพี่แกอย่างนี้อเมริกันนักวิทยาโจซิว่าผมเดมโฮเพนเนี่ยจะกบาลลงเนี่ยใส่เนี่ยมาอุซิอุซอมอยู่กันเลยตู้โอ้จากอเมริกันในการกางเลยจ้าสุดฮามิวจะกบาลล่ามอจีจ่าแล้วก็แต่พักก็เลยตู้โจซิว่าจีโก้เวจีอันนี้เป็นอย่างเนี่ยจีเอชิมาจากอเมริกันยังอุซอมกูขังกันนะกบาลลงใส่มาส่วนช่วงเวลาที่มาเจอโดนจ้าเซนลาเราตู้อย่าบ่นเออเดี๋ยวจะมาเช่นเนี่ยที่โจไปเดินมาตั้งมาแล้วพี่แกเม မဟာဘိနဲ့ပြန်ဆက်သွယ်လာမယ်နိုင်ငံက institution နေနဲ့ပြန်ဆက်သွားပဲအမေရိကန်ရဲ့တောင်းဆောင်မှုခံရတာနဲ့ဆိုလို့ရှိရင်တော့အဓိကကစမနေဒီ coordination ပေါ့နော်ဒီဟာပြန်တောင်းလာမယ်ဆိုလို့ရှိရင်တော့ပြန်ပြီးတော့ခေါင်းဆောင်ဒီဟိုဒီ covid ကိုရင်ဆိုင်တဲ့ခါမှာသူနောက်ထပ်မူဝါဒတစ်ပြီးပေါ်ထွက်လာပေါ်ထွက်လာနိုင်ပါလိမ့်မယ်ဒါပေမဲ့တစ်ဖက်ကကြောက်လဲဒီကလာမှာ harm is already done လीဒီလက်ရှိအမိုက်ဒီချက်ချင်းလည်းငင်းရင်ပေါ်စီတစ်ခုကချက်ချင်းလည်းပြောင်းလဲဖို့တော်တော်ခက်ပါလိမ့်မယ်ပေါ့နော်အဲ့တော့ဒီအခြေအနေကိုတသက်ရရနဲ့ဘယ်လိုမျိုး transition လုပ်ရမလဲဆိုတော့ပြန်ဆောင်ကြည့်ရမှာပေါ့နော်ဒါပေမဲ့ mover ဘိုင်းဆိုင်ရာနဲ့ coordination ဘိုင်းဆိုင်ရာမှာဆိုလို့ရှင်တော့ جماعه ဟိုပေါ့နော်အော်ပို့ပြီးတော့မှဥဆောင်မှုခံကနေပြန်ပြီးတော့ဖြစ်လာနိုင်မယ်အဲ့လိုနိုင်ငံတကာနဲ့ပို့ပြီးတော့မှပို့ပေါင်းဆောင်ရလာနိုင်မယ်ဆိုလို့ရှိရင်တော့ဒါပို့ကောင်းတဲ့ဒီမှာတော့အလားအလာမြင်ရနိုင်ရလို့ယူဆရပါတယ်ရှင်ဟု
တ်ဒါကတော့ ISP မြန်မာသုတေနဌာနရဲ့ဒုတိယတာဝန်ခံမခင်ငင်ကျော်ကြီးနဲ့မြန်မာရည်တည်တာသူဒေါက်တာရန်မျိုးသိန်းတို့ရဲ့အမြင်တွေကိုနားဆင်ကြရတာဖြစ်ပါတယ်
ပါမယ်ရွေးကောက်ပွဲနဲ့ပတ်သက်လို့အစိုးရနဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေအပေါ်တက်မတော်ကဝေဖန်လိုက်တဲ့အပေါ်မှာအစိုးရတာဝန်ရှိသူတွေကဒီကနေ့ပဲတုံ့ပြန်လိုက်တဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျွန်မမိခပါ။လာမယ့်ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်ရမှာပြည်အောင်စုရွေးကောက်ပွဲကော်မရှင်နဲ့အစိုးရရဲ့ဆောင်ရွက်ချက်တွေဟာအားနည်းချက်တွေရှိနေတယ်ဆိုပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့တနင်္လာနေ့ကထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်အပေါ်တမရယုံကဒီကနေ့ပဲတုံ့ပြန်ပြောဆိုလိုက်တာပါ။တက်မတော်ရဲ့ထုတ်ပြန်ချက်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှရဲ့မကြသေးခင်ကတွစ်ဆုံမေးမြန်းခန်းတစ်ခုမှာမှတ်ချက်ပေးခဲ့တာတွေဟာဖွဲ့စည်းပုံနဲ့ကန့်ညီမှုမရှိဘူးဆိုပြီးတမရယုံညွှန်ကြားရေးမှူးချုပ်ဦးစော်ထေးကနေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်
။တမရရဲ့ထုတ်ပြန်ချက်တမရကာကွယ်ရေးဦးစီးချုပ်နဲ့ Popular Magazine တို့တွစ်ဆုံမေးမြန်းခန်းမှာပြောကြားချက်တွေကဖွဲ့စည်းပုံအခြေခံဥပဒေနိုင်ငံဥပဒေများရဲ့အနှစ်သာရနဲ့ကန့်ညီမှုမရှိပါဘူး။
တနင်္လာနေ့ကထုတ်ပြန်လိုက်တဲ့တက်မတော်ရဲ့သဘောထားကြေညာချက်မှာတော့နှွေးမှာ၈ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲအတွက်အစိုးရနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တို့ရဲ့အဖက်ဖက်ကပြင်ဆင်မှုတွေဟာလုံလောက်မှုမရှိဘဲအားနည်းချက်တွေတွေ့ရပြီးနောက်ဆက်တွဲရလဒ်တွေအတွက်အစိုးရအနေနဲ့တာဝန်ခံရမယ့်အကြောင်းဖော်ပြထားပါတယ်။ရွေးကောက်ပွဲအတွက်ကြိုတင်မဲ့ပေးတဲ့လုပ်ငန်းစဉ်တွေနဲ့ကတ်ယောဂါကာလကျင်းပမယ့်ရွေးကောက်ပွဲမှာယောဂါထိန်းချုပ်ရေးအစီအစဉ်တွေအားနည်းနေတာကြောင့်နောက်ဆက်တွဲစိုးကျိုးတွေရင်ဆိုင်ရနိုင်တယ်လို့လည်းတတိပေးပြောဆိုထားပါတယ်။တမရယုံပြောခွင့်ရဦးစော်သေးကတော့ရွေးကောက်ပွဲနဲ့ပတ်သက်လို့ဆောင်ရွက်ရမှာအားနည်းချက်တွေနဲ့ပတ်သက်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာအတိအမှတ်ပြုလက်ခံခဲ့ပေမဲ့အခက်အခဲကြားကဆောင်ရွက်နေရတာဖြစ်တဲ့အကြောင်းကပဲပြောဆိုသွားခဲ့ပါတယ်။ရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းတာလိုတော့တဲ့အချိန်မှာပဲတမရနဲ့အစိုးရကြားအပြန်အလှန်ပြောဆိုမှုတွေကြောင့်ရွေးကောက်ပွဲအလွန်နိုင်ငံရေးအခြေအနေပေါ်စိုးရိမ်မှုတွေလည်းရှိနေပါတယ်။ပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းတဦးလည်းဖြစ်နိုင်ငံရေးလှလသုံးသက်သူတဦးလည်းဖြစ်တဲ့ဦးရဲထွန်းကတော့ရွေးကောက်ပွဲအလွန်နိုင်ငံရေးအခြေအနေပေါ်စိုးရိမ်မိတယ်လို့သူကပြောဆိုလိုက်ပါတယ်
။တက်ကလည်းအခု UEC ကိုထောက်ပြပြီးတော့အစိုးရကိုဝေဖန်နေတဲ့ကိစ္စကတစ်ဖက်နဲ့တစ်ဖက်နဲ့တင်းမာလာလို့ရှိရင်အခြေခဲတွေပေါ့နော်။နှစ်ဖက်ကြားမှာအဲ့လိုအခြေခဲတွေရှိနေတယ်ဆိုလို့ရှိရင်နောက်2020ပြီးလို့အစိုးရဆုံးအာဏာသိမ်းတဲ့အထိမရောက်တောင်မှပေါ့နော်။အစိုးရဆုံးဖြစ်နိုင်တာကတော့အာဏာသိမ်းတာပေါ့ဗျာ။အဲ့ဒီအထိမရောက်ရင်တောင်မှတက်နဲ့နော်နိုင်ရတဲ့ NLD ပါတီကနိုင်ခဲ့မယ်ဆိုလို့ရှိရင် NLD ပါတီနဲ့ဂျားကဆက်ဆံရေးရတော့ဟိုကောင်းလာဖို့မမြင်ဘူးဗျနော်ဒီလိုပဲဟိုတကောင်းစင်းနဲ့မျက်ချေဆိုတဲ့ပုံစံမျိုးဖြစ်မှာအဲ့လိုဖြစ်မယ်ဆိုရင်ကျွန်တော်တို့အထူးသဖြင့်တော့ငញ្ញမ်းရေးတိဆောက်တဲ့ကိစ္စတွေဘာတွေမှာတော့ဟိုအနှောက်ရှက်အဟန္တာဖြစ်လိမ့်မယ်လို့ကျွန်တော်ကအဲ့လိုတွက်ပါတယ်ဗျ
သမရယုံပြောခွင့်ရဥစော်ထေးကတော့ရွေးကောက်ပွဲကျင်းပကနေမှအစိုးရနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ပေါ်ဝေဖန်မှုတွေထိန်းချုပ်မှုတွေကိုတတိထားဖို့လိုတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာမှတ်ချက်ပေးပြောဆိုခဲ့ပါတယ်
။ဘာမက်ဆေ့ပေးခြင်းလဲဆိုတော့နမနိုင်ငံသားတွေအတွက်အထူးပဲရေးကြည့်တယ်။ပြည်သူလူထုကိုမက်ဆေ့ပေးလိုတာကတော့တင်ပြပါအတိုင်းကျွန်တော်တို့ဂျိုင်းလူတွင်ရွေးနိုင်တယ်။အဲ့တော့ကိုဆိုင်ရဆိုင်ရကဏ္ဍကနေပြီးတော့ဝိုင်းဝန်းပူးပေါင်းဆောင်ရွက်သွားကြဖို့ဒီပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲပြပြအောင်ချိန်ခိုက်လှုံ့ဆော်မှုတွေကိုအထူးသတိပြုကြဖို့ပြီးရင်တော့နောက်ဆုံးကျွန်တော်တို့ရဲ့ဘန်းနိုင်ကတော့နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲအောင်မြင်မြင်ဖြစ်မြောက်ရေးတဲ့ဝန်ရံကြဖို့ပဲဖြစ်ပါတယ
်နိုဝင်ဘာ၈ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလ90ရေတွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးမဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့ရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပေမဲ့လွတ်လပ်မြတ်တဲ့အခြေအနေမရှိဘူးဆိုပြီးတိုင်းနယ်ပြည်နယ်6ခုကမဲဆန္ဒနယ်တွေကိုရွေးကောက်ပွဲမကျင်းပဖို့ကြေညာထားတဲ့အတွက်မဲဆန္ဒရှင်ခန့်မှန်းစီတသန်းကျော်လောက်မဲပေးခွင့်ဆုံးရှုံးရမယ့်အခြေအနေမှာရှိနေပါတယ်ရှင်။ကျွန်မမိခါပါ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ
် VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို ရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ Translation ဘူဆရာနားဆင်ရမှာကတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာအမျိုးသားရင်ကြားစည်းရုံးနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဘယ်ဟာကအရင်လာသင့်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ဒီဘုံမျိုးနဲ့ပြည်သူ့လွတ်တော်အမဟောင်းလည်းဖြစ်မြမနိုင်ငံရေးသုံးသပ်သူလည်းဖြစ်တဲ့ဥယျာဉ်ထွန်းနဲ့တင်တော်ကျော်စံသာဆွေးနွေးဆုံးသက်ထားပါတယ်။ညနေသမားအကြီးအကဲဦးသိန်းစိန်ကမြမနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဆိုရင်အမျိုးသားပြန်လည်တင်မြှရေးကိုဥစွာလုပ်ဖို့လိုအပ်တယ်လို့ကြာသိခင်ကပြောသွားပါတယ်။ဒါပေမဲ့သုံးသပ်သူတချို့ကတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကြီးဘင်းလင်းရင်အမျိုးသားပြန်လည်စစ်မြေရေးအတွက်အတားအဆီးကြီးဖြစ်နေတယ်လို့ယူဆနေကြတာပါဒီကိစ္စနဲ့ပတ်သက်ပြီးဦးရထွန်းကသူ့ရဲ့အမြင်ကိုအခုလိုစတင်ဆွေးနွေးပါတယ
်ဟုတ်ကဲ့ခင်ဗျာဦးသိန်းစိန်ပြောသွားတဲ့အဲဒီမိန်ကွန်းတော်လေးကိုနားထောင်ကြည့်လိုက်တဲ့အခါမှာသူကပြောကျင်တဲ့လက်တွေ့နိုင်ငံရေးဖြစ်စဉ်ကတော့ငြိမ်းချမ်းရေးရဖို့ဆိုတဲ့ဥစ္စာဟာဖွဲ့စည်းပုံအခြေခံဥပဒေကိုဒီမိုကရေစီဖက်ဒရယ်စနစ်ဖြစ်အောင်အဲ့ဒီပုံစံမျိုးဖြစ်အောင်ပြင်ဖို့လိုတယ်ဆိုတဲ့ဟာကိုသူကအတိမတ်ပြုပြီးပြောသွားတယ်။သို့တော့အဲ့ဒါကိုသွားဖို့အတွက်ကအမျိုးသားရင်ကြားစည်းရေးရှိဖို့လိုတယ်လို့ပြောလိုက်တဲ့အခါကျတော့သူပြောတဲ့အမျိုးသားရင်ကြားစည်းရေးဆိုတာရဲ့အတိတ်တွေကိုကျွန်တော်နားလည်ကြည့်ရတော့တော့အစိုးရနဲ့တက်မတော့နောက်တစ်ခါအတိုက်ခံပါတီနိုင်ငံရေးအင်အားစုတွေကညီညွတ်ဖို့လိုတယ်ညီညွတ်ပြီးတဲ့အခါကျတော့ဒီတိုင်းပြည်လုံးငြိမ်းချမ်းရေးကိစ္စအတွက်ကိုအမြင်နဲ့သဘောထားတွေအရင်ညှိတဲ့နယ်တူညီတဲ့နယ်လို့ပြောတဲ့အတိတ်ပဲမျိုးဟိုယူဆပါတယ်ဗျ။အဲ့တော့ကျွန်တော်တို့နားလည်တဲ့အမျိုးသားညီညွတ်ရေးဆိုဒီမှာကျတော့လက်နက်ကိုင်တိုင်းသားအင်အားစုတွေကိုလည်းကျွန်တော်တို့ကထက်တွေ့ထားတယ်။အဲ့ဒီအဖွဲ့တွေနဲ့ငြိမ်းချမ်းရေးမရမချင်းကျွန်တော်တို့ကအမျိုးသားညီညွတ်ရေးမရှိသေးဘူးလို့ကျွန်တော်တို့ကယူဆတာပေါ့နော
်။ဟုတ်ကဲ့။
သူကတော့မဟုတ်ဘူးအဲ့ဒီတဲ့ကိုင်တိုင်းသားအဖွဲ့တွေနဲ့ငြိမ်းချမ်းရေးရဖို့ကိုပဲအဲ့ဒီခြေလမ်းကိုလှမ်းနိုင်ဖို့ကိုပဲကိုအချင်းချင်းညီညွတ်ရမယ်ဆိုတော့တပ်မတော်နဲ့အစိုးရကြားမှာတူညီတဲ့အမြင်တွေရှိဖို့လိုတယ်ဒီဖက်ဒရယ်စနစ်ကိုသွားဖို့အတွက်ပြင်သင်းပြင်လိုက်တာတွေပြင်ဖို့အတွက်ညီနိုင်ဖို့ဟိုသဘောထားတူညီမှုတွေလိုတယ်လို့ပြောတယ်လို့ကျွန်တော်အဲ့လိုနားလည်လိုက်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆိုတော့တပ်မတော်နဲ့အစိုးရကြားဘောရတူညီဖို့ညှိနှိုင်းဖို့ဆိုရလဲပဲဖွဲ့စည်းပုံမှာလုပ်ထားတဲ့ပုံစံကတော့နည်းနည်းအစိုးရနှစ်မျိုးစင်ပြိုင်ဖြစ်နေအောင်လုပ်ထားတဲ့ပုံစံဖြစ်မနေဘူးလားတက်မတော်ကအနာပေးထားတာတို့နောက်ပြီးတော့တက်မတော်မှာစွတ်တော်ကုစရေနေရာမှာသူတို့ရွေးကောက်မခံရမယ်တက်မတော်ကနေရာယူထားတာတို့နောက်ပြီးတော့အရေးကြီးတဲ့ဌာနတွေလူပိုင်ခွင့်နဲ့အများကြီးပေးထားတာစီးပွားရေးစီမံခန့်ခွဲခွင့်စသဖြင့်ပေါ့လေအကုန်လုံးလုပ်နေတာကိုဖွဲ့စည်းပုံကတစုံတရာမှမပြုတ်ပြင်းမနဲ့အဲဆူမျောမှန်းတဲ့တက်မတော်နဲ့အစိုးရကြားပြန်လဲရင်ကြားစီရေအမျိုးသားပြန်လဲစီမံရေးဆိုတာဖြစ်နိုင်ပါ့မလားခင
်ဗျာဒါကတော့သူဒီဦးစီးခဲ့တဲ့2015အစိုးရအဖွဲ့နဲ့2015 2020အစိုးရအဖွဲ့နှစ်ခုကြားရဲ့ထူးခြားချက်ပေါ့နော်ထူးခြားချက်မတူညီချက်ကိုပြောမယ်ဆိုရင်တော့သူဦးစီးခဲ့တဲ့2015တုန်းကကျွန်တော်တို့ဒီငြိမ်းချမ်းရေးဆွေးနွေးပွဲမှာပြောခြင်းဆိုခြင်းသဘောတူခြင်းတဲ့ဟာတွေကတူပြီးရင်တက်ကလည်းပြီးတယ်ဆိုတဲ့အနေအထားမျိုးတွေ့ရပါတယ်ခင်ဗျာဥပမာအားဖြင့်သူပြောတဲ့အထက်မှာလည်းပါပါတယ်သူတို့ဟာအပြောင်းလဲလုပ်ဖို့အတွက်မိမိကိုယ်ကိုယ်လည်းအပြောင်းလဲဒီအမြင်ယူဆတွေပြောင်းလဲခဲ့ရတယ်လို့သူဝန်ခံသွားတယ်အဲ့ဒီအထက်မှာကျွန်တော်တို့သိထားတဲ့အချက်တစ်ချက်ကအရေးကြီးတဲ့အချက်တစ်ချက်ကဖက်ဒရယ်စနစ်ဆိုတာကိုလက်ခံသဘောတူရဲ့ကိစ္စပါအဲ့ဒီကိစ္စနဲ့ပတ်သက်လို့ तू ကနားလေသဘောပေါက်ပြီး तू လက်ခံလိုက်တဲ့အခါမှာတက်ကိုလည်းဒီလက်ခံလာအောင်ဟိုဒီကျွန်တော်တို့အာယုံစိုက်ပြီးတော့ပေါ့နော်ဘီယူစိုက်ပြီးတော့ဒီဖြောင်းပြရတာတိမ့်သွင်းရတာပြောဆိုစီယုံရတာကြီးကြီးမားမားအခက်ခဲတွေ့တယ်လို့မကြားရဘူးပြောချင်တဲ့သဘောက तू ပြီးရင်ပြီးတယ်ပေါ့နော် तू ပြောလိုက်တာနဲ့နောက်ကတက်ကလည်းလိုက်ပြီးတော့သဘော तू လက်ခံပေးတယ်ဆိုတဲ့အနေအထားမျိုးတွေ့ရပါတယ်အဲ့ဒီNLD အစိုးရလက်ထက်မှာကြတော့အဲ့ဒီလိုမဟုတ်ဘဲနဲ့ NLD အစိုးရအနေနဲ့ကလည်းရှေ့ကနေပြီးတော့ initiative လုပ်ပြီးတဲ့အခါကြတော့အမြင်သဘောထားတစ်ခုခုကိုတင်ပြတဲ့အနေအထားမျိုးမရှိဘဲနဲ့ဆွေးနွေးပွဲမှာပဲတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေတက်မတော်နဲ့တော့ဆွေးနွေးညှိနှိုင်းရင်းမှသဘောတူတဲ့ကိစ္စပေါ်မှာပဲ ဒီအဒီပြုပြီးတော့ချမှတ်တဲ့အနေအထားမျိုးဖြစ်တဲ့အခါဘလို့တွေ့ရတယ်လဲဆိုတော့တက်ပေါ်မှာအစိုးရကဩဇာမရှိတယ်လို့ပေါ့နော်အဲ့ဒါလို့ကျွန်တော်တို့အပြင်ကလေးလာလို့ရပါတယ်တိုင်းတိုင်းသားလည်းနဲ့ကြိုင်ဖွဲ့စည်းတွေပဲကလည်းအဲ့ဒါလို့ခံစားရတယ်
တဲ့နဲ့ဒီအစိုးရနဲ့ကြားမှာသဘောထားတွေမတူညီဘူးအမြင်တွေကွဲလဲနေတယ်သူတို့ချင်းမညီတဲ့အတွက်ကြောင့်မလို့သူတို့မှလည်းဘယ်လိုလှမ်းရမလဲဆိုတာအခက်အခဲဖြစ်တယ်ဆိုတဲ့ပြောဆိုမှုတွေကြားရပါတယ်ဗျဒါပေမဲ့ဦးသိန်းစိန်လက်ထက်တုန်းကအစိုးရနဲ့ NLD အစိုးရနဲ့တော့ပဲရှင်းလို့ရမယ်ခင်ဗျဦးသိန်းစိန်အစိုးရကတက်မတော်ကကြိုးထောက်နှုတ်ခံပြုထားတဲ့ပါတီတက်ခိုင်ဖွံ့ဖြိုးရေးဆို အဲ့လိုညီနိုင်မှုဆိုတော့ဖြစ်နိုင်မှာမလား
ကျွန်တော်အမြင်ကတော့မဖြစ်ခဲ့လို့ဖြစ်စေခြင်းတဲ့ဆန္ဒကိုသူပြောတဲ့သဘောပါပဲအဲ့တော့သူကအဲ့ဒီအမျိုးသားယဉ်ကြားစစ်ရေးဆိုတဲ့ဥစ္စာကအစိုးရရဲ့တက်မတော်ရဲ့နောက်တခြားပါတီတွေပေါ့အထူးသဖြင့်တော့ USCP လို့ပါတီကြီးတွေပေါ့နော်လွတ်တော်တဲ့ရောက်တဲ့ပါတီကြီးတွေအဲ့ဒီလိုပါတီကြီးတွေကနိုင်ငံရေးအမြင်အထူးသဖြင့်တော့ညီညာရေးအတွက်သွားချီတက်တဲ့လမ်းမှာအမြင်သဘောထားတွေတူညီကြလို့ရှိရင်ကောင်းတယ်အဲ့လိုရအောင်စူးစမ်းစေချင်တယ်လို့ပြောတာပါရနိုင်မရနိုင်ဆိုတာတော့ဟိုသူဟိုပြောမသွားဘူးပေါ့လေဒါပေမဲ့သူညော်မှန်းတာကဒီလိုအခြေအနေမျိုးတိဆောက်တိုင်းမှဒါလဲဒီညဉ့်ညံ့အဲ့အတွက်ဆွေးနွေးတဲ့အခါမှာလဲမြ мян ဆန်းဆန်းထိထိရောက်ရောက်နဲ့အဲဒီခီးရောက်မယ်ဆိုတဲ့သဘောမျိုးကိုပြောသွားတာလို့ကျွန်တော်နားလည်ပါတယ်ဗျာ
ပြောသွားတဲ့အထက်မှာတောင်းယူခဲ့အစိုးရလက်ထက်တုန်းကတိုင်းပြည်ရဲ့အခြေအနေဟာဘယ်လိုတိုးတက်ခဲ့တယ်စီပွားရေးသတင်းလလခွင်းစသဖြင့်ပေါ်လာအများကြီးပြောသွားပါတယ်စီရင်စရာထောက်ထားတွေ ਨੇ ဒါတချိန်တည်းမှာပဲကျွန်တော်ဒီခါဘာသွားသတိရလဲဆိုတော့တလောတုန်းကပဲ NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ကပြောပါတယ်သူတို့အစိုးရရဲ့ပထမ2နှစ်3နှစ်တာကာလဟာတဲ့လွန်ခဲ့တဲ့အစိုးရလက်ထက်ကကြံရိတ်ခဲ့တဲ့အရှုပ်တွေကိုရှင်းနေရတာ ਨੇ ကိုအချိန်ကုန်သွားတယ်လို့ဆိုပါတယ်ဆိုတော့ဒီစကန်ကုကလည်းပဲနှိုင်းရှင်စဉ်းစားသေးလို့ပါတယ်ဦးသိန်းစင်အစိုးရလက်ထက်ကအရှုပ်ရှင်းနေအများကြီးထားခဲ့သလားသူတို့မို့အချိန်နဲ့တော်တော်လေးကောင်းထားခဲ့သလား NLD ကဒီအထုပ်တွေကိုဖြစ်ရှင်းနေရတဲ့အချိန်တော်တော်ကုန်ခဲ့တယ်ဆိုတော့ဘယ်လောက်မှန်ကန်နိုင်ပါစေအဲ့ဒီခုနှိုင်းရှင်ပြီနဲ့သုံးသပ်ပါဦ
းဟုတ်ကဲ့ဗျာကျွန်တော်တို့ဒီ2010 2015တွတ်တော်ကိုယ်စားလှယ်ဘဝမှာတွေ့ခဲ့တဲ့အတွေ့အကြုံတွေရပြောမယ်ဆိုရင်တော့ဒီဦးသိန်းစိန်ပြောခဲ့တဲ့အချက်လက်တွေတရားတွေကလည်းမမှားဘူးလို့ကျွန်တော်တို့ယူဆပါတယ်တခါဒေါ်အောင်ဆန်းစုကြည်ပြောတဲ့ကိစ္စတွေကလည်းဒေါ်အောင်ဆန်းစုကြည်တို့အစိုးရတက်လာတဲ့အချိန်မှာအရင်အချုပ်တွေကိုရှင်းနေရတဲ့အတွက်ကြောင့်မလို့အလုံးမတင်ကြဘူးလို့ပြောတဲ့ကိစ္စကလည်းမမားလောက်ဘူးလို့ကျွန်တော်ယူဆတယ်။ဘာကြောင့်လဲဆိုတော့မူလ2010တုန်းကအစိုးရတွင်ကိစ္စတွေရပြီးတဲ့ပုံဆိုးတယ်။ကျွန်တော်တို့သိရသလောက်ဆိုလို့ရှိရင်တချို့ဒီတိဆောက်ရေးလုပ်ငန်းတွေပဲဖြစ်စေဆယ်တိဆောက်တဲ့ကိစ္စတွေပဲဖြစ်စေတုံးထားတဲ့ငွေကြေးတွေကလည်းဗျံပရာဖြစ်နေပြီးတော့တွတ်တော်ကိုလာပြီးတင်တောင်းတဲ့ဘတ်ဂျက်တွေကတချို့ကိစ္စတွေဆိုလို့ရှိရင်လောက်ကင်ပြီးနေပြီတွတ်တော်ကတော့မှခွင့်မပြုရသေးဘူးလောက်ကင်ပြီးနေတဲ့ဟာတွေကိုလာတောင်းနေတဲ့ဟာတွေလည်းရှိနေတယ်အဲ့လိုမျိုးပေါ့နော်ဆိုတော့တော်တော်လေးကမောက်ကမဖြစ်နေတဲ့ဥစ္စာတွေကိုကျွန်တော်တို့တွတ်တော်ကလည်းကြီးကြပ်ဥသိမ်းစိန်ရင်ဆိုရကလည်းမိမိကိုယ်ကိုသူ့ဆိုရအခွက်ကိုယ်တိုင်ပြင်သင့်ပြင်လိုက်တာတွေပြင်အဲ့လိုပြင်လာတဲ့အတွက်ကြောင့်မလို့တုံးတရားတိုးတက်ကောင်းမွန်လာတဲ့အနေအထားရှိခဲ့တယ်လို့ကျွန်တော်ကတော့ယူဆတယ်။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့တွတ်တော်ထဲမှာဘလောက်ဒီကိစ္စတွေနဲ့ပတ်သက်လို့တိုက်ပွဲပြင်းထန်တဲ့ပြင်းထန်အငင်းကုန်တွေဖြစ်တယ်ဆိုတာကျွန်တော်တို့သိနေရတယ်။အဲ့တော့ဒီ NLD အစိုးရတက်လာတဲ့အခါမှာအဲ့ဒီအခြေအနေကဥသိမ်းစင်အစိုးရပြုရင်ပြောင်းလဲလုပ်သွားတဲ့အခြေအနေကဆုံးငန်းတိုင်မအောင်မြင်မပြီးဆုံးသေးတဲ့ကိစ္စတွေဖြစ်ဖို့များတယ်။ဒါကြောင့်မလို့အဲ့ဒါတွေကိုဒီနောက်တက်လာတဲ့ NLD အစိုးရကလက်စတတ်နေရတယ်ဆိုတော့ဟာကလည်းမှန်ပါတယ်ဗျာမှန်ပါလိမ့်မယ်အဲဒါကြောင့်ဒီသူ့အနေနဲ့ဒီရှေ့ဆက်ရှိတဲ့ဖို့အတွက်ကအချိန်သိမ့်မရဘူးလို့တောင်းဆန်းစုကြည်ကပြောချင်တာဖြစ်ပါလိမ့်မယ
်ဟုတ်ကဲ့နောက်သိချင်တာအဂီလာဇန်ကောမဒီရဲ့လောရကိုချီးကျူးရတာပြောသွားတယ်သူတို့အစွဲလက်ထက်မှာဘလောက်ကင်တွယ်ခဲ့နိုင်တယ်အခုအစွဲလက်ထက်မှာရောအဂီလာဇန်မှုကိုဘလောက်နှင်းနှင်းနိုင်တယ်ဆိုတာဘာမှနှိုင်းရှင်ပြောသွားတာမကြားလိုက်ရပါဘူးကျွန်တော်အဲ့ဒီကနှိုင်းရှင်ကြည့်စေချင်ပါတယ်ရထွန်းနဲ့နှိုင်းရှင်ပြပါအဂီလာဇန်မှုခင်းနေခုပေါ်ရ
အဂရီလိုက်စားမှုတိုက်ဖြည့်ရေးနဲ့ပတ်သက်လို့ကတော့ဦးသိန်းစင်အစိုးရရော NLD အစိုးရရောနည်းနည်းလုပ်ပုံကင်ပုံလွဲနေတယ်လို့ကျွန်တော်ကထင်တယ်။အ အဓိကအားဖြင့်တနိုင်ငံလုံးပို့အထက်ကနေပြီးတော့အောက်ထိဖြစ်နေတာဆိုတော့ပထမဦးဆုံးကျွန်တော်တို့ကဦးစားပေးတဲ့ကအစိုးရအဖွဲ့ဖြန့်ရှင်းဖို့အစိုးရအဖွဲ့တွေကပုဂ္ဂိုလ်တွေကလုံးဝတင်းစင်ဖို့လုပ်ရမှာ NLD အစိုးရလက်ထက်မှာတော့တတ်နိုင်သလားသူတို့လုပ်ခဲ့တယ်နော်တိုင်းဒေသကြီးဝင်ကြီးချုပ်တွေဒီကိစ္စနဲ့ရည်ရွယ်ခံရတာတွေအထူးရှိတယ်ပေါ့အရင်အဥသိမ်းစင်အစိုးရလက်ထက်မှာတော့ဒီလိုတရင်ထွက်လာရင်ဒီလိုကိစ္စပေါ်လာရင်အနာပေးလိုက်တာတာဝန်ကနေပြီးတော့နှုတ်ထွက်ခွင့်ပြုလိုက်တာလောက်ပဲရှိတယ်အဲ့တော့ဒီ NLD အစိုးရလက်ထက်မှာတော့ပို့ပြီးတော့ဒါဟိုပြင်းထန်ထန်ဂရုတစိုက်လုပ်တယ်ဆိုတာတော့အဲကျွန်တော်တို့သတိထားမိတယ
်ဟုတ်ကဲ့
ပို့ပြီးတော့လည်းကောင်းလာတယ်သို့တော့အောက်ခြေဖြီးဖို့တော့အရိကဒီတိုက်ခိုက်ရေးလုပ်ငန်းစဉ်ကမရောက်သေးဘူးပေါ့နော်ဒါကလည်းနောက်တစ်ဖက်မှာအပေါ်မှာပြန်မနေနိုင်ပြီးမှအောက်ကိုဆင်းရမှာဖြစ်တဲ့အတွက်ကြောင့်မို့ဒါတော့ကျွန်တော်နားလည်ခွင့်လွန်နိုင်ပါတယ
်ဟုတ်ကဲ့နောက်ဆုံးအချိန်10မိနစ်ကျန်ပါတယ်အဲ့ဒါကတော့ဒီရွေးတောက်ပွဲကပေါ်ထွက်လာနိုင်တဲ့မျောမှန်းနိုင်တဲ့အဓိကနိုင်ငံရေးမျောမှန်းချက်ကဘာလဲခင်ဗျာမျိုးသားပြည်နယ်စစ်မြေးရေးအတွက်ကဘယ်လောက်ထိရှိဖို့ရွေးသွားနိုင်မယ်ထင်ပါလဲဒီရွေးတောက်ပွဲနောက်ပိုင်းမှာ
တကယ်လို့ NLD ကတပါတီတည်းနဲ့သမရရွေးပြီးတော့အစိုးရပြန်ဖွဲ့နိုင်လေဆိုရင်တော့ဒေါက်ဆန်းစုကြည်ကနေပြီးတော့အတိုင်းငင်္ဂပုဂ္ဂိုလ်ဒီဥပဒေချမ်းကိုတက်တန်းတိုးပြီးတော့ဆက်ပြီးတော့ဥဆောင်သွားလိမ့်မယ်လို့ထင်တယ်။အဲဒီလိုသာ NLD တပါတီတည်းအစိုးရဖွဲ့နိုင်လို့ရှင်တော့အပြောင်းလဲရထူးထူးခြားခြားဖြစ်လာလိမ့်မယ်လို့မထင်ဘူး။တိုးတက်မှုတွေကလည်းနေပွေးလိမ့်မယ်လို့ကျွန်တော်ယူဆပါတယ်။တကယ်လို့အဲလိုမဟုတ်ဘဲနဲ့တိုင်းပြည်နှိမ့်နိုင်ပြီးတော့ဖွဲ့ရတဲ့အစိုးရမျိုးပေါ့နော်။ဥသိမ့်စိန်ပြောတဲ့တိုက်တွန်းချက်အရဆိုလို့ရှိရင်တော့ NLD နဲ့အတိုက်ခံတီခံဖြိုးနဲ့လည်းပေါင်းပြီးတော့ညှိနှိုင်းပြီးတော့ဖွဲ့လို့ရတယ်ဆိုတော့သဘောမျိုးသူတိုက်တွန်းတယ်လို့ကျွန်တော်ယူဆပါတယ်။
ဟုတ်ကဲ့
အဲ့ဒါလိုမျိုးသားညီညွတ်ရေးအတွက်အဲ့လိုဖွဲ့နိုင်လို့ရှိရင်တော့အဲဒီကျွန်တော်တို့အသွင်အပြင်တစ်ခုထူးထူးခြားခြားအပြောင်းလဲဖြစ်လာလိမ့်မယ်လို့ထင်ပါတယ်ဗျာ
ကျွန်ုပ်ဖြစ်စီတဲ့ယောဂပူမျိုးစားပေါင်းများစွာရှိတယ်လို့သိရပါတယ်။လေငါတဝိုင်းမှာကျွန်ုပ်ဖြစ်ခဲ့ပြီဆိုရင်ကင်ဆာယောဂဖြစ်တဲ့အထိတွန်းအားဖြစ်စေနိုင်တာကြောင့်ပေါ်ပေါ်ဆက်ဆက်သဘောမထားဘဲကုသမှုတွေခံယူသင့်တယ်လို့အရေးပါဆိုင်ရာဆရာဝန်တဦးဖြစ်သူဒေါက်တာဝေယံဖြိုးကအခုလိုကြံပေးပါတယ်
။ဟုတ်တယ်ဒီကျွန်တော်တို့လေငါကျွန်ုပ်ဖြစ်တယ်ဆိုတော့ခုနပြောသလို virus ပိုးချောင်းဖြစ်တာပေါ့နော်။ human papilloma virus ပေါ့ကျွန်ုပ်ပိုးချောင်းဖြစ်တယ်သူကကျွန်ုပ်ပိုးပေါင်းကအမျိုး300လောက်ရှိတယ်ပေါ့နော်။သို့တော့ဒီလေငါတဝိုင်းမှာဖြစ်တဲ့ကျွန်ုပ်ပိုးတွေမှာတော့ตัวตะชู่ဆိုလို့ရှိရင်လည်းဒီကြွက်နုအနေနဲ့ထွက်လာတဲ့ဟာမျိုးရှိတယ်တချို့ဆိုလည်းဒီဟိုကြားဘူးလိမ့်မယ်အိမ်ကောင်းကင်ဆာဖြစ်တဲ့အဆင့်တီဖြစ်တဲ့ကြွက်နုပိုးတွေရှိတယ်ဒီအမျိုးသားဒစာထိတ်မှဖြစ်ပြီးတော့အဲကြာလာတဲ့အခါမှာကင်ဆာအဖြစ်ပြောင်းလဲတဲ့အဆင့်တီရှိတယ်လည်းကြွက်နုပိုးတွေလည်းရှိတယ
်လေငါတော်ဝိုင်းမှာဖြစ်တဲ့ကြွက်နုကိုကုသတဲ့နေရာမှာလိမ့်စင်းနဲ့ကုသတဲ့နီလန်းဟာအချိန်ကြာမြင့်လေးရှိတယ်လို့သိရပါတယ်ကုသချိန်တူဖို့ဆိုရင်ခွဲစိတ်ကုသတဲ့နီလန်းနဲ့လေစာနဲ့ဖယ်ထုတ်တဲ့နီလန်းတွေကိုအသုံးပြရလေရှိတယ်လို့ဒေါက်တာဝေယံဖြိုးကရှင်းပြပါဗျ
။ဒါမဲ့များသောအားဖြင့်ကျွန်တော်တို့လာပြတာကတော့ပုံမှန်ရိုးရိုးကြွက်နုတွေပဲပေါ့နော်။အဲသူတို့ကုသတဲ့အခါမှာကျွန်တော်တို့ကစားစည်းတော့အခုချိန်ထိတော့ကျွန်တော်သိသလောက်တိတ်အများကြီးတော့မရှိဘူး။စားစည်းတော့မရှိသလောက်ပဲပေါ့နော်။များသောအားဖြင့်သူကအာ destructive treatment လို့ခေါ်တယ်ပေါ့နော်။ဒီဖြစ်တဲ့အဖုဖြစ်လာတယ်ဆိုလို့ရှိရင်အဲ့အဖုကိုဖယ်ထုတ်ပြရတဲ့နီးတုံးနေပေါ့နော်အဲ့တော့ဘလို့ဖယ်ထုတ်မလဲဆိုကျွန်တော်တို့ကပထမဆုံးအရင်ဆုံးကတော့ကျွန်တော်တို့လိမ့်စည်းတွေရှိတယ်ဒါအပြင်မှာလည်းလွယ်လွယ်ကူကူတော့ဝယ်လို့ရတယ်တချို့ဆေးတွေပိုတိုဖိုင်လင်းလို့ခါမျိုးဆေးတွေဝယ်လို့ရတယ်နောက်တော့တချို့လိမ့်စည်းတွေရှိတယ်ကျွန်တော်တို့အင်မီကွီမော့လို့ခေါ်တယ်ကိုခန္ဓာသူကလိမ့်ရတပတ်ကို2ရက်3ရက်အဲ့လိုလိမ့်ရတယ်ပြီးတော့မှတဖြည်းဖြည်းနဲ့ကျွေကြသွားတယ်ပေါ့ကျွန်တော်ကတဖြည်းဖြည်းနဲ့ကျွေကြသွားတယ်သို့တော့အကြာကြီးလိမ့်ရတယ်သူကလေ3လ6လအဲ့လိုမျိုးလိမ့်ရတယ်ပေါ့နော်အဲတစ်ဖူးနှစ်ဖူးတော့ဆိုလို့ရှိရင်တော့ပြဿနာမရှိဘူးတလို့လိမ့်ရတာလေသို့တော့တချို့တိတ်များတယ်ပေါ့နော်နောက်တစ်ခုကကြတော့လေဒီလိမ့်စည်းတွေတန်မခံနိုင်အဲ့ဒီလိမ့်စည်းတွေကတစ်ခါလေကြမ်းဘေးရရေပြားတွေကိုနည်းနည်းစားသွားတာတို့လောင်သွားတာတို့ဒါမျိုးတွေရှိတဲ့အခါမလူလာအပ်တဲ့တခြားပိုးတွေဝင်တာမျိုးတွေလည်းကျွန်တော်တို့တွေ့ခဲ့ရပူတယ်နောက်တစ်ခုကနောက်တစ်ချက်ကကြတော့လူနာတွေနည်းနည်းအခုကမြန်မြန်ပျောက်ချင်တာသူတို့ရဲ့အဓိက concern ကလေကျွန်တော်တို့ရှိလာလို့ရှင်ဒါမြန်မြန်ပျောက်ချင်တယ်မြန်မြန်ရှင်းပြလိုက်ချင်တယ်ဒါဒါကြီးရှိနေတာသူတို့မကြိုက်ဘူးပေါ့နော်အဲ့လိုဆိုတော့ကျွန်တော်တို့ကဒီ destructive method လို့လည်းခေါ်တယ် surgical treatment လို့လည်းခေါ်တာပေါ့နော်အဲ့လိုမျိုးတွေဆိုလို့ရှင်ကျွန်တော်တို့အာပုံမှန်ဆိုလို့ရှင်ဘာတွေလုပ်လို့ရလဲဆိုလို့ရှင်ကျွန်တော်တို့ဒီခွဲကန်းထဲမှာဒီဒါယတမီနဲ့ဖယ်လိုက်တဲ့နည်းရှိတယ်အာနောက်တစ်ခုကဒီတချို့ဆိုလို့ရှင်လည်း cryotherapy လို့ခေါ်တယ်အေးခဲတဲ့ gas နဲ့ပေါ့နော်အဲ့လိုလုပ်ပြီးတော့ဖယ်လိုက်တဲ့နည်းရှိတယ်အခုဆိုရင်တော့ကျွန်တော်တို့ဒီမှာဆိုတော့ laser နဲ့ဖယ်တဲ့ဟာနောက်ဆုံးအဆင့်ပေါ့နောက်ဆုံးအဆင့်မြင့်ဆုံးနည်းနဲ့ laser နဲ့ဖယ်တယ်ပေါ့နော်
လေစာနဲ့ကုသတဲ့နီလန်းဟာနောက်ဆုံးပေါ်ကုသမှုနီလန်းတွေထဲမှာတစ်ခုပါဝင်ဖြစ်ပြီးအားသာချက်တွေလည်းအများကြီးရှိတယ်လို့ဒေါက်တာဝေယံဖြိုးကပြောပါတယ
်။အဲဒီတော့ ဟိုလေးစားနဲ့တခြားနည်းနည်းနဲ့ပါกว่าလဲဆိုတော့လေးစားရဲ့ပထမအဦးဆုံးအားလာချက်ကတော့ तू က precise ဖြစ်တယ်အရန်ကိုတိကျတယ်ကြွနှုတ်ဆိုတော့တချို့ကြွနှုတ်တွေကကြီးတယ်တချို့ကြွနှုတ်တွေသေးတယ်အဲ့မှာတချို့ကြွနှုတ်တွေအင်မတန်ဝန်သေးတာဥပမာကျွန်တော်တို့အကောင်လောက်ပဲရှိတယ်အရန်တိတိလေးတွေအဲ့လိုဟာမျိုးကြတော့လေးစားကဘေးကအသားတွေကိုမထိပဲနဲ့အဲ့ဒီကြွနှုတ်ဖြစ်တဲ့နေရာလေးကိုပဲတိတိကျကျဖယ်ထုတ်ပြစ်တယ်ပေါ့နော်အဲ့ဒါပထမတစ်ချက်နောက်တစ်ခုကဆိုလို့ရှိရင် तू ကကျွန်းတို့ဆိုတာမျိုးကသူ့ရဲ့ဒီအမြင့်လို့ခေါ်မယ်ပေါ့ကျွန်တော်တို့ကဒီပိုးက base layer လို့ခေါ်တယ်အရေပြားရဲ့အောက်အလွှာလောက်မှာရှိတယ်ပေါ့နော် base layer ဆိုတော့အဲ့ဒါလေးကိုပအောင်ဖယ်ရလေးရှိတယ်အဲ့တော့ကျွန်တော်တို့ဖယ်တဲ့အခါမှာဟို superficial ဖြစ်လို့လည်းမရဘူးဥပမာတိမ်သွားလို့လည်းမရဘူးဥပမာနက်လို့ရှိရင်လည်းအနေရွတ်ဒီပါးတွေဖြစ်သွားနိုင်တယ်ပေါ့နော်မလိုလားအတားတွေဖြစ်နိုင်တယ်အဲ့တော့ laser ကအဲ့ဒီလိုမျိုးအတိမ်အနက်ကိုချိန်ဆတဲ့နေရာမှာလေစာအင်မတန်ကောင်းတယ်နောက်တစ်ခုကဖြစ်တဲ့အဖုဖြစ်တဲ့ဒီကျွန်းတို့ဖြစ်တဲ့နေရာပုံမှာလည်းမူတည်ပြီးတော့လေစာရဲ့ပြင်အားကိုကျွန်တော်တို့ကဟို detail adjust လုပ်လို့ရတဲ့အတွက်ကြောင့်ဘေးနာအသားကောင်းတွေကိုပျက်စီးမှုအင်မတန်မှနည်းပါတယ
်လေငါကျွန်းတို့တွေဖြစ်ပေါ်ခံစားနေရပြီဆိုရင်လေစစ်ဆန်အားနေတဲ့ဆင်ကူးဆက်လေးရှိတဲ့ရောဂါတွေကူးဆက်ခံရခြင်းရှိမှရှိကိုဆန်သက်စစ်ဆေးသင့်ပြီးကျွန်းတို့တွေကိုလည်းထိရောက်တဲ့နေလန်တွေနဲ့ကုသနိုင်နေပြီဖြစ်တဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါဒီမှာပါကျွန်တော်ရန်နိုင်မှာအပတ်စဉ်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်သင်္ဂိုးနိုင်ငံမှာပြီးခဲ့တဲ့အောက်တိုဘာ30ရက်နေ့ကကျင်းပခဲ့တဲ့ One Championship MMA တိုင်းပေါင်းဆုံး Middleweight Champion တရကူလူပွဲမှာတော့မြန်မာနိုင်ငံကကချင်တိုင်းသား Online အန်ဆန်ရှုံးပြီးတော့ Champion တရကူကိုဆွန့်လွတ်လိုက်ရပါတယ် Champion Online နဲ့စိန်ခေါ်သူ Rainier Derrida တို့ထိုးသက်ကြတာမှာပထမအချိန်မှာပဲ Derrida က Online ကိုအနိုင်ရပြီးတော့ Champion ဖြစ်သွားတာပါ Derrida က Online ကိုနောက်ကနေအပိုင်ချုပ်ထားတာကြောင့် Online ဟာဒေရီဒါရဲ့ချုပ်ကွက်မိပြီးတော့ရှုံးနေသွားတာဖြစ်ပါတယ်။ဒါကြောင့်အောင်လာဟာမီဒဝေတန်ချန်ပီယံတရဖူကိုဆွန့်လွတ်လိုက်ရပြီးတော့ဒေရီဒါကချန်ပီယံဖြစ်သွားပါတယ်။အောင်လာကတော့ဒီပွဲရှုံးသွားပေမဲ့ဒီရှုံးကနေပြန်ပြီးတော့နှုတ်ထလာမှာဖြစ်ကြောင်းအားပေးတဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်နေဆိုပြီးတော့ပွဲပြီးမှသူ့ရဲ့ Facebook Page ကနေပြောထားပါတယ်။အဲ့ဒီကပွဲမှာအောင်လာရဲ့အတင်းဖော်မာတင်ငွေရန်နဲ့ဖေဒါဝေတန်မှအလဲထိုးခံရပြီးတော့ချန်ပီယံတရဖူကိုဆွန့်လွတ်ခဲ့ပါတယ်ခင်ဗျာ။ကမ္ဘာ့ဘောလုံးမာကြီးမာရာဒေါနာအသက်60ပြည့်သွားပါပြီ။အာဂျင်တီးနားနိုင်ငံရဲ့ဂန်နွေကစားသမားကြီးဒီအေဂိုအမန်ဒိုမာရာဒေါနာဟာပြီးခဲ့တဲ့အောက်တိုဘာ30ရက်နေ့ကအသက်60ပြည့်သွားခဲ့တာပါ။မာရာဒေါနာအသက်60ပြည့်မွေးနေ့ကိုကမ္ဘာ့တဝန်းကဘောလုံးသမားတွေ၊နှီးပြတွေ၊ဘာဝဲ၊ကြားအောက်သားသမားတွေကလည်းမွေးနေ့ဆုမွန်ကောင်းတွေတောင်းပေးခဲ့ကြပါတယ်။ဘရာဇီးလ်လက်ရေးသင်းဟောင်းရိုနယ်ဒီညိုကလည်းမာရာဒေါနာအတွက်မွေးနေ့ဆုမွန်ကောင်းတောင်းခဲ့ပြီးတော့သူဟာမာရာဒေါနာရဲ့နံပါတ်1ပရိသတ်ဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ရဇိုတိုက်စမူဟောင်းရိုနယ်ဒိုကတော့မာရာဒေါနာဟာသူ့ဘာဝဲလူတော်များများကိုအားကျအောင်လုပ်နိုင်ခဲ့တဲ့သူဖြစ်တယ်ဆိုပြီးတော့ဂုဏ်ပြုစကားပြောလိုက်ပါတယ
်ဒီယေဂိုအမနိုဒေချေဒေမနို
ဒီယေဂိုကျွန်တော်ခမည်းကိုတတိယရတယ်ခမည်းရဲ့အသက်60ပြည့်မွေးနေ့မှာမွေးနေ့ဆုတောင်းစကားပြောပြီးခမည်းကိုဂုဏ်ပြုခြင်းပါတယ်ခမည်းကကျွန်တော်အပါအဝင်လူအတော်များများကိုအားကျအောင်လုပ်နိုင်ခဲ့ပါတယ်ဒီမွေးနေ့ကစပြီးအမြဲတမ်းပျော်ရွှင်နိုင်ပါစေသိမကြခင်မှာတွေ့နိုင်မှုမျှော်လင့်ပါတယ
်ဂျေဂိုဖီလစ်ကွန်ပလန်ယိုစ်ကီတန်ဂါဇွန်ဒီ
အာဘီစပါစနီဘီယာမော်ရီညိုပါဝဲဒူသားသမားဟောင်းနေတဲ့ကကန်နဗာရိုဘန်ချူစတာခရစ်စတန်ဗီယရီကာလော့စ်ဗဲလ်ဒရာမာမာဂိုဗန်ဗက်စတန်ကာရီကာပတ်တစ်တူတာဒေးဗစ်ထရေဇီဂေတို့ကမာရာဒေါနာအတွက်မွေးနေ့ဆုတောင်းပေးခဲ့ကြပြီးအလီနောက်တန်းလူဟောင်းဖရန်ကိုဘိုရီစီကလည်းအခုလိုဆိုပါတယ်ဖမဲ
စတာတူနော်ရဲ
ကျွန်တော်တို့တော့ခမားနဲ့တိကျွမ်းခွင့်ရတာပြိုင်ဘက်အနေနဲ့ကစားခဲ့ရတာတွေအတွက်ဂုဏ်ယူမိပါတယ်။သိမကြခင်မှာတွေ့နိုင်ဖို့မျှော်လင့်ပါတယ်။ကျွန်တော်တို့တော့ခမားဟာအမြဲတမ်းနံပါတ်1ကမ္ဘာအကောင်းဆုံးကစားသမားပါ
။လက်ရှိကစားသမားတွေကကာလော့စ်တေဗက်စ်နဲ့ဖောက်ကာတို့အပြင် 1992ဘာစလိုနာအိုလံပစ်ပြိုင်ပွဲကအမြင့်ခုန်ရှိသူရှင်ဟာဗီယာဆာတိုမာယောနဲ့လက်ရှိကမ္ဘာအဆင့်ကိုတက်နစ်ကစားသမားဒီယိုဂိုရှော့စ်မန်နဲ့တချိန်ကအာဂျင်တီးနားတက်နစ်အကျော်မောဂဲဘရီယယ်ဆာဗာတီနီတို့ကလည်းသူ့အတွက်မွေးနေ့ဆုမွန်ကောင်းတွေတောင်းပေးခဲ့ကြပါတယ်ခင်ဗျာအင်္ဂလန်နဲ့မန်ချက်စတာယူနိုက်တက်ကစားသမားဟောင်းနော်ဘီစတာဟာပြီးခဲ့တဲ့အောက်တိုဘာ30ရက်နေ့ကပဲကွယ်လွန်သွားခဲ့ပါပြီ။အင်္ဂလန်နဲ့အတူ1966ကမ္ဘာဖလားကိုပိုဆွဲခဲ့တဲ့နော်ဘီစတာဟာအချိန်တော်ကြာနေမကောင်းဖြစ်နေခဲ့တာဖြစ်ပြီးတော့အသက်88နှစ်အရွယ်မှာကွယ်လွန်သွားခဲ့တာဖြစ်တယ်ဆိုပြီးတော့သူ့မိသားစုကပြီးခဲ့တဲ့တောက်ကြနေ့ကပြောပါရတယ်။နော်ဘီစတာကွယ်လွန်သွားတဲ့အတွက်အလွန်ပဲဝမ်းနေကြောင်းသူဟာ1968ဥရောပချန်ပီယံမန်ချက်စတာယူနိုက်တက်အသင်းရဲ့အဓိကကစားသမားတစ်ယောက်ဖြစ်တယ်ဆိုပြီးတော့မန်ချက်စတာယူနိုက်တက်အသင်းကလည်းကြီးညာပါတယ်သူကမန်ချက်စတာယူနိုက်တက်အသင်းတို့1960ကနေ1982ခုနှစ်ထိပွဲပေါင်း400လောက်ကစားပေးခဲ့ပြီးမန်ယူနဲ့အတူ1968ဥရောပဖလားကိုအနိုင်ရခဲ့တာပါ။ဒါပြင်အင်္ဂလန်အသင်းအတွက်တော့28ပွဲကစားပြီး1966ကမ္ဘာဖလားကိုပိုဆွဲခဲ့သူဖြစ်ပါတယ်ခင်ဗျာ။ပြေခုံပြပြိုင်ပွဲတွေဘက်မှာတော့ကမ္ဘာမီတာတရာပြေခုံပြချန်ပီယံခရစ်စတီယန်ကိုမန်ဟာလာမယ့်တိုကျိုအိုလံပစ်ပြိုင်ပွဲနဲ့လွှဲချော်သွားခဲ့ပါပြီ။အမေရိကန်ကမီတာတရာကမ္ဘာချန်ပီယံကိုမန်ဟာတားမြစ်ဆေးသုံးဆွဲခြင်းရှိမရှိစစ်ဆေးဖို့စီမင်းစည်းကမ်းတွေကိုလိုက်နာခြင်းမရှိဘဲချိုးဖောက်ခဲ့တာကြောင့်သူ့ကိုပြိုင်ပွဲကနေနှစ်နှစ်ပယ်လိုက်တာဖြစ်ပါတယ်။ဒါကြောင့်သူ့အနေနဲ့ရှင်းနှစ်မှာကျင်းပမယ့်တိုကျိုအိုလံပစ်ပြိုင်ပွဲကိုဝင်ဝင်ရတော့မှာမဟုတ်ပါဘူး။ကိုမန်ဘက်ကကိုစလေတွေကတော့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ယူကန်ဝင်သားမှဖြစ်တယ်လို့ပြောကြားလိုက်ပြီးဒီအမှုကိုဆွစ်ဇာလန်နိုင်ငံကအားကစားဆိုင်ရာခုံတမာရီအဖွဲ့ CAS ကိုယူကန်ဝင်သားမယ်လို့ပြောပါတယ်။ဒါမျိုးစေးသုံးဆမှုရှိမရှိစစ်ဆေးတဲ့အဖွဲ့ဟာပြဋ္ဌာန်းထားတဲ့လမ်းညွှန်ချက်တွေလုံထုံးလုံနည်းတွေအတိုင်းလိုက်နာခြင်းမရှိဘူးလို့သူတို့ဘက်ကတင်ပြချက်ကိုတာဝန်ရှိသူတွေဘက်ကတော့လက်မခံဘဲပယ်ချထားပါတယ်။ကိုမန်ဟာပြီးခဲ့တဲ့ဒီဇင်ဘာလကသူ့ကိုလာရောက်စစ်ဆေးတဲ့အချိန်မှာအိမ်မှာရှိမနေခဲ့တာပါ။ကိုမန်ကတော့သူဟာအဲ့ဒီချိန်တုန်းကခရစ်စမတ်လက်ဆောင်တွေဝယ်ဖို့အတွက်ဈေးဝယ်ထွက်နေတာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ခရစ်စတီယန်ကိုမန်ဟာ2019ကမ္ဘာပြေခုံပြချန်ပီယံပြိုင်ပွဲရဲ့မီတာတရာပြိုင်ပွဲမှာ 9.6 စက္ကန့်နဲ့ရွှေဈေးရပြီးတော့မီတာတရာကမ္ဘာပြေခုံပြချန်ပီယံဆုကိုရခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီတစ်ပတ်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲ။နောက်သတင်းပတ်တွေကြမှာထပ်ပြီးတော့ဆုံးကြအောင်ပါဗျာ။
ဘူဒူညာရဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုပြောပြပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဆန္ဒမဲတွေကိုရည်တွယ်နေစေဖြစ်ပြီးဘယ်သူအနိုင်ရတယ်ဆိုတာတိကျတဲ့ရလဒ်ထွက်မလာသေးပါဘူး။ဒါပေမဲ့သမ္မတဒေါ်နယ်ထရမ့်ကတော့သူအနိုင်ရတယ်လို့ပြောပြီးမဲရည်တွက်တာကိုရပ်ဖို့တရားဝန်ချုပ်ထိတက်မယ်လို့ပြောပါတယ်။အနိုင်ရုံဆုံးဖြတ်ရမှာရေးပါတဲ့အဓိကပြည်နယ်တွေမှာမဲရည်တွက်တာမပြီးသေးသလိုလက်တလော့မှာတော့ဒီပြည်နယ်အများစုမှာသမ္မတထရမ့်ကဦးဆောင်နေပေမဲ့မဲရီအားလုံးယူတဲ့ပြည်ချင်းအထိစိတ်ရှည်ရှည်စောင့်ကြဖို့နောက်ဆုံးရလက်ကသူသားနိုင်မှာဖြစ်တယ်ဆိုပြီးမစ္စတာဘိုင်ဒန်ကပြောပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲနဲ့အတူလွတ်တော်ရွေးကောက်ပွဲတွေကိုလည်းကျင်းပပြီးလက်ရှိအချိန်ထိရလက်တွေအကြောင်းရွေးကောက်ပွဲမတိုင်မီကအခြေအနေအတိုင်းပဲအထက်လွှတ်တော်ကိုရီပပ်ဘလစ်ကန်တွေကဆက်ထိန်းထားနိုင်မဲ့ပုံရှိနေပြီးတော့အောက်လွှတ်တော်ကတော့ဒီမိုကရက်ကလူများစုနဲ့ဆက်ထိန်းထားနိုင်မှာဖြစ်ပါတယ်။တလူတော်အမှတ်နေရာ35နေရာအတွက်ရှင်ပြန်ကြရပြီးအဲ့ဒီအထက်မှာ9နေရာကအကျိတ်နေပြန်ရတဲ့နေရာတွေဖြစ်ပြီးတော့အခုချိန်ထိမဲရလက်တွေကိုဆက်ပြီးကြည့်တွေ့နေစေပါအမေရိကန်ရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးပြည်ပနိုင်ငံတချို့ကမှန်မကန်သတင်းတွေဖြန့်ပြီးတော့ဝင်နှောက်ဖို့ကြိုးစားတာတွေရှိခဲ့ပေမဲ့လည်းကောက်ွယ်နိုင်ခဲ့တယ်လို့အမေရိကန်လွန်ဂျိုကြီးနဲ့ထောက်လိုင်းဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ရွေးကောက်ပွဲကိုဝင်နှောက်ဖို့ကြိုးစားတဲ့လူရဲတွေကြောင့်တိခိုက်မှုတွေဖြစ်မလာခင်မှာတတိယရောက်တားဆီးနိုင်ခဲ့တယ်လို့အမေရိကန်စိုက်ဘာလူညွန်ရေးကုကမှုဌာနချုပ်အကြီးအကဲဗိုလ်ချုပ်ကြီးပေါ်နာကာဆုနဲ့ကပြောပါရယ်အမေရိကန်ရွေးကောက်ပွဲနေ့မတိုင်ခင်မှာဆိုရမှုတွေရှိခဲ့ကြပေမဲ့လည်းအင်ကာနေ့မဲပေးပွဲတွေကတော့အများအားဖြင့်ချွတ်ချောမှုမှုရှိခဲ့ပါရယ်မဲဆန္ဒရှင်တွေကိုနှောက်ရှက်ဟန်တာတဲ့သတင်းတချို့ထွက်ခဲ့ပေမဲ့လည်းကြီးကြီးမားမားရုံဝင်ဆက်ခတ်ဖြစ်တာမျိုးမရှိခဲ့ဘူးလို့ဥပဒေစိုးမိုးရေးတာဝန်ရှိသူတွေနဲ့ရွေးကောက်ပွဲဆိုင်ရာတက်ကြောက်လှုပ်ရှားသူတွေကပြောပါရယ်ဗိုလ်ထူးညောက်တဲ့ VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာVOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.